Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2015ခုနှစ်မတ်လ15ရက်တနင်္ဂနွေနေ့မနက်ဖြန် VOA စီစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40နဲ့ 48 တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါလိမ့်ရှင်။မကွာညောပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုမန်းအင်ဂျင်နိုင်နဲ့ကျွန်တော်ကြော်ကြော်သိင်းကြညာပါပါစိုက်ကလုန်းမုန်တိုင်းသင်းဗန်နွာတူနိုင်ငံကိုကူညီချဖို့သမရကပန်ချလိုက်ပါတယ်အစ္စလာမ်စစ်သွေးကြော IS တွေဓာတုလက်နက်၃နဲ့ထောက်ထားတွေရှိတယ်လို့ Iraq အစိုးရကပြောလိုက်ပါတယ်တရုတ်နိုင်ငံနဲ့လေရင်နဲ့ဘုံကျဲလူနိုင်ငံသားတွေတရားရဲကိစ္စတာဝန်ယူဆောင်ရွက်ဖို့တရုတ်ကမြန်မာကိုတောင်းဆိုထားပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
ကမ္ဘာကင်းဆက်ပြီးနားဆင်ကြရမယ့်သတင်းဆောင်ပါတွေထဲမှာတော့ရခိုင်ပြည်နယ်ကြောက်ဖြူမြို့နာမှာအစိုးရပိုင်းနှစ်ထပ်တင်မောမှောက်ရွာကနေလူတွေသေဆုံးပျောက်ဆုံးဖြစ်နေတဲ့နောက်ဆုံးအခြေအနေတခါတနိုင်ငံလုံးအပြည့်ရဆွေးနွေးပွဲဒီတခါတကယ်ပြည်သက်ဆွေးနွေးဖြစ်ကြတော့မှာလားဆိုတာနဲ့အဲ့ဒီဆွေးနွေးပွဲမှာတခြားဘလို့အကြောင်းအရာတွေဆွေးနွေးကြအောင်လဲဆိုတာကိုလည်းအခုလိုကြားကြရမှာပါ
တိုက်ခိုက်ပြစ်ခတ်နေတာတွေကိုရှော့ချဖို့မြို့ထဲမှာရိုက်နဲ့ပတ်ပုတ်နေကြတာလဲရှော့ချဖို့အဲ့ဒါတွေလည်းပါလာပါပေါ့
တနိုင်ငံလုံးအပြည့်ရရေညှိနှိုင်းမှုဖွဲ့ကခွန်ဥက္ကာရဲ့ပြောပြချက်ကိုထုတ်လွှင့်ပေးသွားမှာပါ။အဲဒီနောက်မြန်မာရေးတုံ့တက်ချက်နဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာတွေကိုလည်းလေ့လာနိုင်ကြပါလိမ့်ရှင်။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုချော်ချော်သိမ့်နဲ့မတ်အင်ဂျင်နိုင်တို့ကကြီးညာပေးပါမယ်ရှင
်။အားကောင်းတဲ့ပူပိုင်းဆိုင်ကလုန်းမုန်တိုင်းတိုက်ခိုက်ခံခဲ့ရတဲ့ပစိဖိတ်သမုဒ္ဒရာတောင်ပိုင်းကဗန်နွာတူကျွန်းနိုင်ငံလေးရဲ့သမရဖြစ်သူကသူတို့နိုင်ငံကိုအကူအညီပေးချဖို့စနေနေ့မှာပဲနိုင်ငံတကာကိုပန်ချလိုက်ပါတယ်။သူ့အနေနဲ့ဝမ်းနဲ့ကြေကွဲစွာပန်ချပါကြောင်းဂျပန်နိုင်ငံမှာကျင်းပတဲ့သဘာဝဘေးရန်ရွှေချော့ချရေးဆိုင်ရာကုလသမဂ္ဂညီလာခံတစ်ခုမှာသမဒဘောလ်ဒရင်လွန်စတေးကပြောခဲ့တာပါ။တနအီလီတိုင်နှုန်း290ကီလိုမီတာရှိတဲ့ဖမ်စိုက်ကလုန်းမုန်တိုင်းကြောင့်ရွာရီရွာလုံးကျွတ်ပျက်စီးခေါမိုးတွေပြုတ်ထွက်လျှက်စစ်ဓာတ်လိုက်တွေပြတ်တောက်ပြီးသစ်ပင်တွေလဲပြိုကျကုန်ပါတယ်။44ယောက်သေဆုံးတယ်ဆိုတဲ့သတင်းတွေကိုတော့အတိမပြုနိုင်သေးပါဘူး။အပြည့်စည်ပမာဏဟာတိတ်ကိုကြီးမားတဲ့ကြီးမားမယ်လို့ဆိုရင်အကြောင်းကုလသမဂ္ဂဒွေးမှုချုပ်ကအဲ့ဒီနီလာကကုလသမဂ္ဂဒွေးမှုချုပ်ဘန်ကီမွန်ကအဲ့ဒီနီလာကအတွင်ပြောသွားပါတယ
် IS Islamic ဆွေးရောက်စစ်သွေးကြတွေဟာ Kach လူမျိုးတွေဖွဲ့စည်းထားတဲ့ Peshmerga ကာဝေးရေးတပ်တွေကိုတိုက်ခိုက်ရမှာဓာတုလက်နက်တွေကိုအသုံးပြုခဲ့တယ်လို့အီရတ်နိုင်ငံမှာရှိတဲ့ Kurdish အစိုးရကပြောပါတယ်စနေနေ့ကထုတ်ပြန်တဲ့ Kurdistan ဒေသလုံခြုံရေးကောင်စီရဲ့ကြေညာချက်မှာတော့ဇန်နဝါရီလကအီရတ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အသေးခံဘုံးခွဲဖောက်ခွဲတိုက်ခိုက်မှုမှာ IS တွေဟာကလိုရင်းဓာတ်ငွေကိုအသုံးပြုတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။ဖောက်ခွဲတိုက်ခိုက်ခံတဲ့နေရာကဒီနမူနာပစ္စည်းတချို့ဓာတ်ခွဲဆန်းသက်ကြည့်ရမှာကလိုရင်းဓာတ်ငွေတဲလွန်စားကိုတွေ့ရှိခဲ့တာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင် IS အဖွဲ့ကိုနှိမ်နင်းဖို့အမေရိကန်ဥဆောင်နဲ့ညွန်ပေါင်းတပ်ဖွဲ့တွေမှပါဝင်နေတဲ့နိုင်ငံတစ်နိုင်ငံမှာဒီဓာတ်ခွဲဆန်းသက်မှုကိုပြုလုပ်ခဲ့တာဖြစ်တယ်လို့ကာဒစ်တာဝန်ရှိသူတွေကပြောပါတယ်။ဘယ်နိုင်ငံမှာဓာတ်ခွဲဆန်းသက်ခဲ့တယ်လဲဆိုတာကိုတော့အတိအကျထုတ်ဖော်ပြောဆိုခြင်းမရှိခဲ့ပါဘူး။ဇန်နဝါရီလ23ရက်နေ့မှာဖြစ်ခဲ့တဲ့အသေးခံဘုံးခွဲတိုက်ခိုက်ခံခဲ့ရတဲ့နေရာဟာ IS တွေထိမ့်ချုပ်ထားတဲ့မူဆိုးမြို့နဲ့ဆီးရီးယားနိုင်ငံနယ်စပ်အကြားမှာရှိတဲ့လမ်းပေါ်မှာဖြစ်တယ်လို့စနေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ Iran နဲ့ Syria နိုင်ငံတွေမှာ IS အဖွဲ့တွေရဲ့အရင်ကတိုက်ခိုက်မှုတွေမှာလဲ Chlorine တန်းငွေအသုံးပြုခဲ့တယ်လို့စွပ်စွဲခံထားရပါတယ်ရှင်
။ Iran ရဲ့ Nuclear စီစဉ်တဲ့ပတ်သက်ပြီး Iran နဲ့အနောက်အင်အားကြီးနိုင်ငံတွေကြားမှလ31နောက်ဆုံးရက်မှာသဘောတူညီချက်တစ်ခုရနိုင်မလားဆိုတာမရှင်းသေးဘူးလို့ American နိုင်ငံရဲ့ဝန်ကြီး John Kerry ကပြောလိုက်ပါတယ်။ Sunni ဘွဲ့တွေရဲ့ရည်ရွယ်ချက်ကဘယ်လိုသဘောတူညီချက်မျိုးမဆိုရယုံတတ်တယ်မဟုတ်ပဲမှန်ကန်ကောင်းမွန်တဲ့သဘောတူညီချက်ရဖို့ဖြစ်တယ်လို့ Egypt အပန်းဖြစ်မျိုး Sharm el Sheikh မှာကျင်းပတဲ့နိုင်ငံတကာညီညွတ်နယ်မှုဆိုင်ရာညီလာခံတစ်ခုအတွင်းစနေနေ့မှာဝန်ကြီး Kerry ကပြောတာပါ။ဒါစီတခုကတော့ဘယ်လိုသဘောတူညီချက်ကိုမဆိုနောက်တက်မဲ့အမေရိကန်သမ္မတကအချိန်မီဖြတ်ပလိုက်နိုင်တယ်ဆိုပြီးအမေရိကန်ရီပပ်ဘလစ်ကန်ထက်လွတ်တော်အမတ်48ယောက်ကအီရန်ခေါင်းဆောင်တွေစီပို့တဲ့အိတ်ဖွင့်ပေးစာပဲဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောပါတယ်
။အမေရိကန်ပြည်ထောင်စုမှာသူ့ကိုနိုင်ငံရေးခုံလုံးခွင့်ပေးဖို့ဆီးရီးယားလီယွန်နိုင်ငံဒုသမ္မတဆမ်မြူအယ်ဆမ်ဆမ်နာကတောင်းဆိုလိုက်ပါတယ်။စနေနေ့ကသူ့ရဲ့နေအိမ်ကိုစစ်သားတွေပိတ်ဆို့ဝန်းရံခဲ့ပြီးတဲ့နောက်အခုလိုအမေရိကန်အစိုးရကိုနိုင်ငံရေးခုံလုံးခွင့်တောင်းခံလိုက်တာပါ။ဒုသမရအနေနဲ့နေအိမ်မှာရှိမနေဘူးလို့ဆိုပေမဲ့မြို့တော် Free Town မှာရှိတဲ့ American တန်ယုံတဲ့မှာသူရှိမရှိဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ Syria Leon သမရ Arnes Bey Koroma ကဒုသမရကိုပြိုင်ဘက်နိုင်ငံရေးလှုပ်ရှားမှုကိုဖန်တီးသူအဖြစ်ဆွဆွဲပြောဆိုခဲ့ပြီးတဲ့နောက် All People's Congress Party ကနေသူ့ကိုထုတ်ပယ်လိုက် တာပါ။အဲ့ဒီနောက်တပတ်အကြာမှာအခုလိုစစ်တပ်ကဒုသမရနေအိမ်ကိုပိတ်ဆို့တားဆီးလိုက်တာဖြစ်ပါတယ်။ဒုသမရတအုပ်အနေနဲ့လုံခြုံမှုမရှိဘူးလို့စနေနေ့မနေ့ကသူ့အနေနဲ့ခန်းစားမိကြောင်း AP သတင်းဌာနကိုတယ်လီဖုန်းနဲ့လည်းပြောဆိုခဲ့ပါတယ်။ဒါအပြင်အမေရိကန်သံအမတ်ကြီးဂျွန်ဟူဗာနဲ့ပြောဆိုထားပြီးတုံ့ပြန်ချက်ကိုသူ့အနေနဲ့စောင့်ဆိုင်းနေတယ်လို့ဒုသမ္မတကပြောပါတယ်။ဒါနဲ့ပတ်သက်လို့မှတ်ချက်ပေးပြောဆိုဖို့ဆီးရီးယားလင်ယုံမှရှိတဲ့အမေရိကန်သံယုံကညှင်းပယ်ထားပါတယ်ရှင
်။ UAE အမေရိကန်သံရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ရဲ့တနင်္လာနေ့မနေ့ဖက်သတင်းများကိုဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာစစ်တပ်ရဲ့လီကျောင်းတိုက်ခိုက်မှုကြောင့်တရုတ်နိုင်ငံသားတွေတည်ဆုံခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့အ мян ဆုံးအလေးနက်ထားတာဝန်ယူဆောင်ရွက်ပေးဖို့မြန်မာနိုင်ငံဆိုင်ရာတရုတ်တံမတ်ကြီးကစနေနေ့မှာတောင်းဆိုလိုက်ပါတယ်မြန်မာလီရဲရတိုက်ခိုက်မှုကြောင့်ယူနန်ပြည်နယ်တွေကကြိုင်ငင်းတစ်ခုတောက်ကြနေတော့ငါဘုံထိမှန်ပြီးတရုတ်နိုင်ငံသား၄ဦးသေဆုံး၉ဦးဒဏ်ရာရခဲ့တဲ့ကိစ္စနဲ့ပတ်သက်လို့တရုတ်တံမတ်ကြီးရန်ကုန်ဟိုလန်းကနေပြည်တော်မှာဒုတိယသမ္မတဆိုင်မောက်ခမ်းတမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့ကိုတရားတွေ့ဆိုပြီးကန့်ကွက်ခဲ့တယ်လို့စင်ဝါသတင်းမှာဖော်ပြထားပါတယ်မြန်မာစစ်တပ်အနေနဲ့သူတို့ရဲ့လေကြောင်းစစ်ဆင်ရေးနဲ့ပတ်သက်ပြီးတရုတ်စစ်တပ်ကိုအပြည့်အဝအကြောင်းကြားခဲ့ပြီးတော့အဲ့ဒီလိုအကြောင်းကြားခဲ့တဲ့အတိုင်းအတိအကျလှုပ်ဆောင်ခဲ့တယ်လို့မြန်မာသမ္မတရုံးညွှန်ကြားရေးမှူးဦးစော်ထီးကပြောတဲ့အကြောင်းစနေနေ့ရိုက်တာသတင်းတပုတ်မှာဖော်ပြထားပါတယ်မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုအားလုံးဟာမြန်မာပိုင်နဲ့အတွင်းမှာဖြစ်တယ်လို့လည်းဦးစော်ထီးကပြောပါတယ်တရုတ်ဘက်ကဘုံကြတယ်ဆိုတာဟာမြန်မာစစ်တပ်နဲ့တိုက်နေသူတွေကတရုတ်နဲ့မြန်မာနိုင်ငံအကြားနားလည်မှုလွဲအောင်ရည်ရွယ်ချက်နဲ့ဖန်တီးတာဖြစ်နိုင်ပြီးတရုတ်တန်တမန်တွေကိုဒီအကြောင်းရှင်းပြဖို့စီစဉ်ထားတယ်လို့ဦးစော်ထီးကပြောတာကိုတိုက်ရိုက်ကိုးကားပြီးတော့ရိုက်တာသတင်းမှာဖော်ပြထားပါတယ်တရုတ်ပိုင်နဲ့နားကိုရောက်လာတဲ့မြန်မာစစ်တပ်လေယာဉ်တွေကိုစောင့်ကြည့်တတိပေးမောင်းထုတ်ဖို့တိုက်လေယာဉ်တွေကိုတရုတ်မြန်မာနယ်စပ်နာဆစ်လွတ်ထားတယ်လို့တရုတ်လေတပ်ပြောခွင့်ရတူကလည်းပြောထားပါဗျ။အ
ိန္ဒိယနိုင်ငံအရှေ့ကျန်းကအနောက်ဘန်ဂေါ့ပြည်နယ်မှာသာသနာပြုကျောင်းတစ်ကျောင်းကိုဓမြဝင်တိုက်ခဲ့တဲ့လူတစုကိုတားမြစ်ခဲ့တဲ့တပ်ကြီးရွယ်ဦးသီလရှင်တအူးဟာအုပ်စုလိုက်မဒိန်ကျင့်ခံခဲ့ရပါတယ်။ကလကတားမြို့နယ်အရှေ့မြောက်မိုင်50နီးပါးအကွာရန်ကက်မှာရှိတဲ့ Jesus နဲ့ Mary Convent ကျောင်းကိုစနေနေ့မနေ့အစောပိုင်းအချိန်ကလူ6ဦးဝင်ရောက်လာခဲ့တယ်လို့ရဲတွေကပြောပါရယ်အခုချိန်ထိတော့သူတို့ကိုဖမ်းဆီးနိုင်ခဲ့ခြင်းမရှိသေးပါဘူးမဒိန်ချင်းခံခဲ့ရတဲ့သီလရှင်ဟာအသက်80ကျော်ရှိနေပြီးဆေးရုံမှာစိုးရိမ်ရတဲ့အချိန်ကြီးရှိတယ်လို့ဆိုပါရယ်အမျက်ဒေါသထွက်နေတဲ့ကျောင်းသူကျောင်းသားတွေမိဘတွေနဲ့ဆရာဆရာမတွေဟာ Convent ကျောင်းကြီးကအဝေးပြေးလမ်းမကြီးနဲ့ယထားလမ်းမှာနိုင်ပေါင်းများစွာပိတ်ဆို့ဆန္ဒပြခဲ့ကြပြီးတင့်မှုကျူးလွန်သူတွေကိုအ мян ဆုံးဖမ်းဆီးပေးဖို့တောင်းဆိုခဲ့ကြပါတယ်။ဒါဟာအိန္ဒိယနိုင်ငံမှာအမျိုးသမီးတွေပေါ်လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေပိုးပြီးတိုးလာစေရဲဆိုတဲ့စိုးရိမ်စိတ်တွေတိုးမြင့်စေပါတယ်ရှင်။
ပြည်ထောင်နိုင်ငံလန်ဒန်မြို့တော်က Westminster Nando မြန်မာပြည်ဆိုင်မှာထားရှိတဲ့အိန္ဒိယနိုင်ငံရဲ့လွတ်လပ်ရေးဖခင်ကြီးမဟာတမဂန္ဒီရဲ့ရုပ်တုကိုစနေနေ့ကအခမ်းအနားနဲ့ဖွင့်လှစ်လိုက်ပါတယ်။ပါလီမန်ရင်မြန်မာကျင်းပတဲ့ဖွံ့ဖွဲအခမ်းအနားကိုဂန္ဒီကြီးရဲ့မြေဖြစ်သူရှရီဂိုဘာခရစ်စနာဂန္ဒီအပါအဝင်ရာပေါင်းများစွာသောထူးဧည့်သည်တော်တွေတက်ရောက်ပါတယ်။ဗြိတိသျှလက်အောက်ကနေလွတ်လပ်ရေးရဖို့တပွားလုံးပြေးပြေးလှုပ်ဆောင်ခဲ့တဲ့သူ့အဖိုးဖြစ်သူရဲ့ရုပ်တုကိုပြည်ထောင်နိုင်ငံမှာအခုလိုထားရှိလိုက်တာဟာမယုံနိုင်စရာပါပဲလို့မြေဂန္ဒီကပြောပါတယ်။ဂန္ဒီကြီးရဲ့ကြီးရုပ်တုကိုပြည်ထောင်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့အိန္ဒိယဗနာရေးဝန်ကြီးအာရွန်ဂျိုက်တလီတို့ကဖွင့်လှစ်ပေးပါတယ်။ဘောလိဝုဒ်ရုပ်ရှင်အကျော်မော်အမီတာဘာဂျန်လည်းအခမ်းအနားကိုတက်ရောက်ပါတယ်။လွတ်လပ်ရေးအတွက်တိုက်ပွဲဝင်ဖို့တောင်အာဖရိကကနေအိန္ဒိယနိုင်ငံစီဂန္ဒီကြီးပြန်သွားတဲ့ညတရာပြည်နှစ်ပတ်လည်မှာရုပ်တုပွင့်ပွဲအခမ်းအနားကိုကျင်းပတာပါဂန္ဒီကြီးဟာ1948ခုနှစ်မှာလှုပ်ကြံခံရပြီးတော့ကွယ်လွန်သွားတာဖြစ်ပါတယ်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီသီရိလင်္ကာနိုင်ငံဂျက်ဖနာမျိုးစီသွားတဲ့တမိုင်းဝင်ခီးစဉ်တစ်ခုအတွင်းကန့်ကွက်ဆန္ဒပြတာတွေနဲ့ကြုံရပါတယ်သီရိလင်္ကာနိုင်ငံရဲ့25နှစ်ကြာပြည်တွင်းစစ်ပွဲအတွင်းပျောက်ဆုံးသွားခဲ့သူတွေရဲ့မိသားစုတွေကကန့်ကွက်ဆန္ဒပြတာပါသူတို့မိသားစုဝင်တွေကိုပြန်ရှာပေးရေးသီရိလင်္ကာဆွေးအားကိုဖိအားပေးဖို့အိန္ဒိယဝန်ကြီးချုပ်ကိုဆန္ဒပြသူတွေကတောင်းဆိုပါတယ်တမီးကြားတပုံတွေကို2009ခုနှစ်မှာဆွေရကနိုင်ယူနေနေပြီးတဲ့နောက်ပြည်ရင်းစစ်အဆုံးသတ်ခဲ့တာပါသီရိလင်္ကာမြောက်ပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာတမီးတီချပြည်နယ်ထူထောင်ခွင့်ရဖို့ကြားတပုံတွေကလက်နက်ကန်ပုံကန်ခဲ့တာဖြစ်ပါတယ်တိုက်ခိုက်မှုတွေအဆုံးသတ်ခံနေတဲ့အချိန်ဆွေရစစ်တပ်စီလက်နက်ချခဲ့တဲ့အရက်သားနဲ့တပုံအများပြားပျောက်ဆုံးနေတယ်ဆိုတဲ့သတင်းတွေကအရင်နှုန်းကတည်းကထွက်ထားပါတယ်ခင်ဗျာ
now ဆောင်းရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နိုင်တို့ကြီးညာပေးကြကြတာပါအခုမနေ့ပိုင်းနားဆင်ကြရမယ့်သတင်းဆောင်မတွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်ထဲမှာနစ်မြုပ်သွားခဲ့တဲ့နှစ်ထပ်တင်မောပေါ်ကခီးတွေတွေအတွက်ကယ်ဆယ်ရေးအခြေအနေကိုနားဆင်ကြရမှာပါ ရခိုင်ပြည်နယ်ကြောက်ဖြူမြို့နာကပင်လယ်ပြင်မှာမတ်လ23ရက်နေ့ကနစ်မြုပ်သွားတဲ့အစိုးရပိုင်းအောင်တကွန်းနှစ်ထပ်တင်မောကခီးတဲ့90နီးပါးလောက်ပျောက်ဆုံးနေစေဖြစ်ကြောင်းအစိုးရကထုတ်ပြန်ကြေညာထားပါတယ်။တင်မောဟာသတ်မှတ်ထားတဲ့အလေးချိန်ထက်ခီးတဲ့နဲ့ကုန်ပစ္စည်းတွေအလွန်ကျွံတင်ဆောင်လာတာကြောင့်အခုလိုနစ်မြုပ်ခဲ့ရတာလို့ကယ်ဆယ်ရေးလုပ်ငန်းလုတ်ကင်နေသူတွေကပြောပါတယ်။အပြည့်စုံကိုတော့မတ်ရင်ချင်းနိုင်ကပြောပြပေးပါမယ်ရှင်
။တောင်ကုတ်ကနေစစ်တွေကိုထွက်ခွာလာတဲ့အောင်တကွန်းနှစ်ထပ်တင်မောဟာကျောက်ဖြူမြို့စိတ်ကဲမှာစိုက်ကပ်အပြီးဆက်လက်ထွက်ခွာလာရာမြေပုံမြို့နယ်မြောက်ကျွန်းအနီးမှာတောက်ကြနေည9နာရီကျော်ပတ်ဝန်းကျင်လောက်မှာစတင်နှင်းမြုပ်သွားတာဖြစ်ပါတယ်။တင်မောနှင်းမြုပ်ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့တော့ကယ်ဆယ်ရေးလုပ်ကိုင်နေတဲ့ကျောက်ဖြူလူမှုကွန်ရက်အဖွဲ့နဲ့နိုင်ရီကူညီမှုအတင်းတာဝန်ခံဦးထွန်းလွင်က VOA ကိုအခုလိုပြောပြပါတယ
်။ရတီဦးသူဆိုလို့မဟုတ်ဘူးတင်မောကအိုဟောင်းနေပြီ။နောက်တခါတင်မောထဲမှာပစ္စည်းတွေအထပ်တန်ရတယ်တန်လေးပါတယ်နောက်ပြီးမှမိဒိုင်လေးပါတယ်လို့ပဲကျွန်တော်သိရတယ်လူကလည်းပဲလူ300ကျော်လောက်အိတ်ကင်းဘိုးပေါ်မှာပါတာဗျအဲ့ဒါကြောင့်ဖြစ်တာဗျတ
င်မောနှမြုပ်တဲ့နေရာကိုကြောက်ဖြူမျိုးကလူမှုရေးအဖွဲ့အစည်းတွေလည်းကယ်ဆယ်ရေးမော်တော်တွေနဲ့အတူလိုက်ပါပြီးကူညီခဲ့ကြပါတယ်အဲ့ဒီမှာတွေ့ကြုံရတဲ့အခြေအနေကိုတော့ဦးတွန်းလွင်ကအခုလိုပြောပြပါတယ
်ကြောက်ဖြူကမိတက်တို့ရေတို့အုတ်ချိုးမှုယုံနေတာတွားကြတယ်တို့တို့လည်းပဲအဲ့ဒီဟာကကြာသူညက်တဲ့နှစ်နာရီနောက်မှအဲ့ကိုဆက်သွားတဲ့အခါကျတော့တင်ဖို့မြုပ်ပြီးစေနိုင်လောက်ကြာမှသူတို့ရောက်သွားတာပြအမှန်ကယ်လိုက်တာကလေတင်ဖို့ပုံမှာပါတဲ့ဒီဝါးတွေပါတင်ဖို့ပုံမှာဝါးနဲ့ဝါးဆိုတာကျွန်တော်တို့ကဒီဝါးကင်တော့ပို့ပြတောင်းရင်းခံနေဝါးကျင်တော့ပို့ပြအစီပေါင်း60လောက်ပါတယ်အဲ့ဟာကယ်လိုက်တာဘယ်သူကကယ်ဘယ်သူမှကယ်ရမှာမဟုတ်ဘူးအဲ့ဝါးတွေမပါလို့ရှိရင်အကုန်လုံးပြန်မှာအဲ့တင်ဖို့ပုံမှာအဲဒီကကယ်တင်ဖို့ဒီရောက်ကြတာစေနိုင်လောက်ကြာပြီးမှရောက်ကြရဖြစ်တယ်ဆိုတော့သူတို့ရောက်သွားတဲ့အခါကျတော့ရွာသားတွေကကြေထားတဲ့လူတွေကိုပဲကြောက်ပြူခေါ်လာတာတချို့ကြီးဖွေတွေက
အခုချိန်ထိနစ်မြုပ်သွားတဲ့တင်မောတွေမှာပါသွားတဲ့ခီးတဲ့အလောင်းတွေကိုဆယ်ယူလို့မရသေးဘူးလို့လည်းဦးထွန်းလွင်ကပြောပါတယ်စနေနေ့ညကကြောက်ပြူစေးရုံကိုတည်ဆောင်လာတဲ့ခီးတဲ့အလောင်း33လောင်းနဲ့မှအမျိုးသမီး28ယောက်ယောက်ျား4ယောက်ကလေး3ယောက်နဲ့ဖုန်ကြီးတစ်ပါးတို့ပါဝင်ပါတယ်အသက်မသေးပဲလွတ်မြောက်လာတဲ့ခီးတဲ့တွေကိုတော့ရေတက်အကူအညီနဲ့90ကျော်ကိုစစ်တွေမျိုးကိုပို့ဆောင်ခဲ့ပြီး35ဦးကိုတော့ကြောက်ဖြူမျိုးကိုပို့ဆောင်ခဲ့ပါတယ်သူတို့ကိုကြောက်ဖြူအလကလေးမှာအရာကြီးဖွင့်လှစ်ထားတဲ့ကယ်ဆယ်ရေးစခန်းမှာကူညီစောင့်ရှောက်ထားတယ်လို့ဦးထွန်းလွင်ကပြောပါတယ်အောက်တခွန်တင်မော့မှာလက်မှတ်နဲ့ခီးတဲ့200ကျော်အပြင်ပတ်စံပေးပြီးလက်မှတ်မရဘဲစီးတဲ့ခီးတဲ့100ကျော်စုစုပေါင်းခီးတဲ့ဥယေ300ကျော်လိုက်ပါသွားတယ်လို့ခန့်မှန်းထားကြောင်းဦးထွန်းလွင်ကဆိုပါတယ်ရေချောင်းခီးပို့ဆောင်ရေးကိုအားထားနေရတဲ့ရခိုင်ပြည်နယ်အတွက်ခိုင်ခက်ကောင်းမွန်တဲ့ခီးတဲ့တင်တင်မော်တွေကိုအစိုးရကစီစဉ်ဆောင်ရွက်ပေးတင်ကြောင်းလည်းသူကပြောပါတယ်။အစိုးရသတင်းထုတ်ပြန်ချက်မှာတော့လက်ရှိအချိန်ထိခီးတဲ့169ဦးကိုကယ်ဆယ်နိုင်ခဲ့ပြီးပျောက်ဆုံးနေသူစုစုပေါင်း58ဦးရှိတယ်လို့ဖော်ပြထားပေမဲ့ဒေသခံတွေဘက်ကတော့ပျောက်ဆုံးနေတဲ့ခီးတဲ့ဥယေ100ကျော်ရှိတယ်လို့ခန့်မှန်းထားကြောင်းဦးထွန်းလွင်ကပြောပါတယ်ရှင်။
မအင်ဂျင်နိုင်စုံစမ်းတင်ပြခဲ့တာပါအခုတခါတော့6လတာရန်နာထားတဲ့အပြစ်ရဆွေးနွေးပွဲပြန်လည်စတင်တော့မယ့်အကြောင်းပြောပြပေးပါမယ်မြန်မာဆွေးရနယ်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့တနိုင်ငံလုံးအပြစ်ရရေးညှိနှိုင်းရေးအဖွဲ့ NCC တီတို့တတ်မှချင်းစီဆွေးနွေးပွဲကိုအပြစ်သက်ညှိနှိုင်းကြမယ်ဆွေးနွေးပွဲကိုခုမလတတိယဘက်လောက်မှကျင်းပဖို့ရှိနေပါတယ်ရန်ကုန်မြို့မြန်မာနိုင်ငံငြိမ်းချမ်းရေးပြန်လည်ထူထောင်ရေးဗဟိုဌာန MPC မှကျင်းပသွားမှာဖြစ်တဲ့အကြောင်း NCC တာဝန်ရှိသူတူဦးက VOA ကိုပြောခဲ့တာပါအပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မေခကပြောပြပေးပါမယ်ရှင
်ဒီဆွေးနွေးပွဲမှာအပြီးသက်ဆွေးနွေးနိုင်ဖို့အတွက်တိုင်းရင်းသားတွေဘက်ကစီစဉ်ထားတယ်လို့ NCC ကဦးခွန်ဥက္ကာကပြောပါတယ်ဆွေးနွေးပွဲမှာကမ္ဘာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးအကြံပေးပုဂ္ဂိုလ်မစ္စတာ VJ နမ်ဘီယာနဲ့အတူတရုတ်ကိုယ်စားလှယ်မစ္စတာဝမ်ယင်ဖန်စတဲ့ပုဂ္ဂိုလ်တွေအပြင်အခြားနိုင်ငံတကာမှကိုယ်စားလှယ်တွေလည်းတက်ရောက်ဖို့ရှိတယ်လို့ဥက္ကဋ္ဌကအခုလိုပြောပါတယ
်မစ္စတာဝမ်ယင်ဖန်မြန်ဆာနမ်ဘီယာဂျမဲဘုံဘုံနိုင်ငံတော့ရှိသေးတယ်အခုရှိနေတော့ဘယ်လိုပေါင်းလဲတော့မသိဘူးပြောနေတယ်ဂျပန်ရယ်နော်ဝေးရယ် EU ရယ်အဲနောက်ပြန်လာပြကြတာအလုံးသဘောတူတာလား
မြန်မာနိုင်ငံငြိမ်းချမ်းရေးပြန်လည်ထူထောင်ရေးဗဟိုဌာန MPC ကပြန်ကြားရေးတာဝန်ခံဦးလောက်မောင်ရွှေကတော့ဆွေးနွေးပွဲမှာတက်ရောက်မဲ့လူစည်းရင်းနဲ့ဆွေးနွေးပွဲအစီအစဉ်ကိုအခုလိုပြောပါတယ်
။အရင်လိုပါပဲတက်မကောက်ဦးရကတာဝန်ပေးတဲ့ဒုတိယပတ်ကြိုးကြီးတွေပဲတက်မယ်လို့ထင်ပါတယ်။အဲ့ဒါလက်ဖြစ်ရင်တော့ကျွန်တော်တို့ပြန်ပြီးတော့ဟိုဘောအတီးပြုလို့ရတာဟာလည်းရှိပါတယ်။အခုတော့ကျွန်တော်လည်းအကုန်မသိသေးဘူးဗျာ။ဆွေးနွေးပွဲကဟိုဒီတစ်ပတ်မှာ6-7လောက်ပဲကျန်တာဖြစ်တဲ့အတွက်ဒီ9ရက်လောက်လည်းရှိတယ်ရောက်ချင်လည်းရောက်သွားနိုင်ပါလေတကယ်လို့အဝင်းနဲ့ပြီးရင်လည်းပြည့်ပြတ်နိုင်ပါလေ
ဒီတစ်ခေါက်မှာ စာချုပ်ပါအချက်တွေအပြင်လက်ရှိဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေကိုပါဆွေးနွေးသွားမယ်လို့ NCCT ကဥက္ကဋ္ဌဥက္ကာကအခုလိုပြောပါတယ်
ပါတဲ့တန်ကိုယ်ကကိစ္စရေလို့တော့ကောင်းတယ်မရှိဘူး။ကောင်းတယ်ကတော့လက်ရှိတိုက်ခိုက်ပြစ်ခတ်နေတာတွေကိုရှော့ချဖို့မျိုးထဲမှာရိုက်နဲ့ပတ်ပုတ်နေကြတာလဲရှော့ချဖို့အဲ့ဒါတွေလည်းပါလာပါပေါ့။ဒီ NCA ထဲမှာပါတဲ့တို့တပ်ပိုင်းဆိုင်ရာဒီ cover conduct တို့ monitoring တို့အဲ့ဒါတွေကိုလည်းခါတဲ့ပြောင်းဆွေးနွေးလိုက်မယ်ဒီတစ်ခါ။ဒီတစ်ခါကတော့နောက်ဆုံး agenda တော့ NCA ထဲမှာကြံတဲ့ဟိုဟာတွေပေါ့။ပုံမတွေပေါ့။ဗာနဲ့ပုံမတွေမှာဗနဖွဲ့လည်းမထိုးမယ်။ဗနဖွဲ့ကထိုးခွင့်ရှိတယ်။ဗနဖွဲ့ကပြီးမှပြုတယ်။ဘလို့အစိုးရဘက်ကဘလို့ထိုးမယ်။ဒါတွေကိုအပိပတ်ညှို့ချုပ်သဘောမျိုးအပြတ်ဆွေးနွေးရမယ်သဘောရှိတယ
်။ပြီးခဲ့တဲ့နိုဝင်ဘာ19ရက်နေ့တုန်းကကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်ရှိရာလိုင်စာမြို့အနီးဘိုးတင်နှန်းကျောင်းကိုဘုံးဆန်ကြရောက်ခဲ့ပြီးနောက်ပိုင်းတပ်မတော်နဲ့ KIA နဲ့အကြားစစ်ရေးတင်းမာမှုတွေရှိခဲ့ပါတယ်။ဒီပုံမှာပြန်လည်ရင်ကြားစေဖို့အတွက်ကချင်လွတ်လပ်ရေးတပ်မတော် KIA ဘက်ကဒိတ်ပိုင်းကောင်းဆောင်အချို့ဟာနေပြည်တော်မှာစစ်ဖက်နဲ့အစိုးရဘက်ပိုင်းအရာရှိတွေနဲ့တွေ့ဆုံဖို့စီစဉ်ထားပါတယ်။တနိုင်ငံလုံးငြိမ်းချမ်းဖို့အတွက်အပြစ်ခက်ရဲစဲရေးစာချုပ်မှာအစိုးရလက်ခံထားတဲ့တိုင်းရင်းသားအဖွဲ့တွေအပြင်အခြားအဖွဲ့တွေပါပါဝင်နိုင်ရေးအတွက်တိကျစွာဖြေထွက်ဖို့ဒီတစ်ခေါက်ဆွေးနွေးသွားမယ်လို့ဥက္ကဋ္ဌဥက္ကာကပြောဆိုထားပါတယ်။
မေခပြပြသွားခဲ့တာပါရှင်အခုဆက်ပြီးနားဆင်ရမှာကတော့မြမရေးတုံသက်ချက်အလှဲ့ပါတရုတ်သမ္မတရဲ့ပိုလန်ကြောင့်စီးပွားရေးဒေတာဖွံ့ဖြိုးရေးစီမံကိန်းကိုစတင်အကောင့်ထဲပေါ်နေပြီဖြစ်ပါတယ်ဒါပေမဲ့အဂရိလိုက်စားပြီးတရားမျှတမှုအားနည်းတဲ့ဒေတာတွေကိုဖျက်သွားရမှာဖြစ်လို့စိန်ခေါ်မှုကြီးမားတဲ့အကြောင်းဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကတုံသက်တင်ပြထားပါတယ်ရှင်
လုံးခဲ့တဲ့နိုဝင်ဘာလကတရုတ်ဝန်ကြီးချုပ်လီခချန်းနေပြည်တော်မှာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံစဉ်က27ရာစုရေချောင်းပူလာမှာတည်ဆောက်ရေးအိန္ဒိယဘင်္ဂလားဒေ့မြန်မာတရုတ်စီးပွားရေးစင်ကြံထူထောင်ရေးနဲ့အာရှအခြေခံအဆောက်အုံရင်းနှီးမြှုပ်နှံမှုဘဏ်တည်ထောင်ရေးစတာတွေမှာမြန်မာကပူးပေါင်းဆောင်ရွက်သွားမယ်လို့သတင်းထုတ်ပြန်ပါတယ်အာဆီယံနိုင်ငံတို့ရဲ့အခြေခံအဆောက်အုံဖွံ့ဖြိုးတိုးတက်ရေးအတွက်အထူးချေးငွေဒေါ်လာတန်း2000မတီမင်းလို့တရုတ်ကဆိုပါတယ်တရုတ်စီးပွားရေးမှာအလွန်အရေးပါတဲ့ပိုလန်မှာအတွေ့အကြီးအကျယ်ရင်းနှီးပါလိမ့်မယ်ရှေးခေတ်ကဥရောပနဲ့တရုတ်ပြည်ကုန်တွယ်ရာမှာအာရှအလဲပိုင်းဒေသကိုဖျက်သွားတဲ့လမ်းကိုပိုလန်လို့ခေါ်ပါတယ်ဒီလမ်းကတောင်ဘက်ကိုဖျားထွက်သွားတဲ့လမ်းအချို့ဟာအိန္ဒိယနဲ့သွားဆက်ပါတယ်တရုတ်ပိုးတယ်ဒီလမ်းကလာလို့ပိုလန်လို့ဥရောပမှာအမည်တွင်သွားတာပါလုံးရဲအနှစ်600ကတရုတ်ရေဓာတ်အာဖရိကတိုက်အထိခီးထွက်ပူးခဲ့တာကိုအစင်လာကိုယူပြီးရေချောင်းပိုလန်မှအမည်ကိုတီထွင်လိုက်တာဖြစ်ပုံရပါတယ်ရေချောင်းပိုလန်ဟာအာဆီယံဒေသနဲ့အိန္ဒိယသမုဒ္ဒရာကိုဖြတ်သွားတာကြောင့်အိန္ဒိယနဲ့ရောမြန်မာနဲ့ပါသက်ဆိုင်နေပါတယ
်စီးပွားရေးထွက်တက်နေတဲ့တရုတ်ပြည်အရှေ့ပိုင်းဒေသနဲ့ဥရောပကိုရှေးခေတ်ပိုလန်အတိုင်းပြန်လည်ဆက်သွယ်နိုင်ရင်လမ်းတစ်လျှောက်ကရက်ဒေသအားလုံးစီးပွားရေးအကျိုးမြတ်ခံစားရမယ်လို့တရုတ်ကဆိုပါတယ်ပိုလန်ဖြတ်သွားမဲ့အာရှအလဲပိုင်းဒေသဟာလူနေကျပြီးမဖွံ့ဖြိုးသေးတဲ့ဒေသဖြစ်တဲ့အတွက်ပိုလန်တစ်လျှောက်မှာကားလမ်းရထားလမ်းဖောက်လုပ်ပြီးဆက်သွယ်နိုင်ရင်တရုတ်ရဲ့အနောက်ပိုင်းပြည်နယ်တွေတိုးတက်လာမယ်လို့ယူဆပါတယ်။ပိုလန်ကြောင့်တစ်လျှောက်မှာချစ်ခင်ရင်းနှီးစွာဆက်ဆံတဲ့ဒလိထွန်းကားလာမယ်လို့လည်းတရုတ်ကမျှော်လင့်ပါတယ်။တောင်ပိုင်းမှာကုမင်၊ဘောက်ရှန်၊ရွှေလီ၊ဗမော၊မြစ်ကြီးနား၊ရှာဒူဇွတ်၊ရှင်ဘူယန်နဲ့လီတို့ကိုကားလမ်းနဲ့ဆက်နိုင်ရင်အိန္ဒိယပြည်ကိုရောက်သွားတာမို့တောင်ပိုင်းပိုလန်မှဖြစ်သွားနိုင်ပါတယ
်ပိုလန်ကြောင့်စီးပွားရေးဒေသဟာကုန်သွယ်ရေးနဲ့တင်ဟာဇာတ်ပစ္စည်းထုတ်ယူရေးတွေမကပဲဒေသခံတွေတိုးတက်ဖွံ့ဖြိုးရေးလည်းပါဝင်တယ်လို့ဆိုပါတယ်ပထမအဆင့်ကတော့လိုအပ်တဲ့အခြေခံအဆောက်အုံတည်ဆောက်ရေးဖြစ်ပါတယ်ရှင်းကြံပြည်နယ်မြို့တော်ဥရမ်ချီနဲ့ချင်းဟိုင်ပြည်နယ်ကရှင်းလင်းမြို့ကိုအမြန်ယထားဆွဲနေတာတလရှိနေပါပြီယူနန်တောင်ကုန်းဒေသမှာကားလမ်းယထားလမ်းတွေပေါက်လုံနေပါတယ်ခုမင်မျိုးတော်နဲ့ဗီယက်နမ်နေဇက်ကိုယထာလန်းစောင့်နေတာဒီနှစ်ကုန်မှာပြီးမယ်လို့မျှော်လင့်ရပါတယ်။ခုမင်နဲ့ရွှေလီကိုဆက်တဲ့အမြန်လမ်းမှာတည်ဆောက်နေပါတယ်။အာရှအလဲပိုင်းမှာအခြေခံအဆောက်အုံအတွက်ဒေါ်လာတန်း5000တုံးမှုသတ်မှတ်ထားတာကြောင့်ငွေကိုလမ်းခင်းဖြည့်တည်ဆောက်မယ်ပိုလန်မှာလို့ပြောရပါလိမ့်မယ်
။ပိုလန်ကျောင်းရဲ့တောင်ပစွန်းဖြစ်တဲ့ယူနန်ဟာတရုတ်ပြည်မှာတတိယအစင်းရဲဆုံးပြည်နယ်ဖြစ်တာမို့ပိုလန်တစ်နဲ့ဆက်သွားနိုင်အောင်အခြေခံအဆောက်အအုံတည်ဆောက်ဖို့စီစဉ်နေပါတယ်ဒေါ်လာတန်း2400အကုန်ခံပြီးအိန္ဒိယချင်းတွေနဲ့ဆက်သွယ်ရေးကောင်းမှုကိုရည်ရွယ်ပါတယ်ယူနန်ပြည်နယ်ဟာ မြန်မာ၊လာအို၊ဗီယက်နမ်နဲ့နယ်စပ်ချင်းဆက်နေပြီးထိုင်းနဲ့ကမ္ဘောဒီးယားကိုတော့မဲခေါင်မြစ်ကတဆင့်ဆက်သွယ်ထားပါတယ်။ကြောက်ဖြူကုမင်ရေနံတန်းခွေပိုက်လိုင်းဟာယူနန်အတွက်အဓိကကြတာမို့ကြောက်ဖြူစိတ်ကန်းကိုတိုးချဲ့ဖို့ကြိုးပမ်းနေပါတယ်။ကြောက်ဖြူကုမင်မြစ်ထားကိုဒေါ်လာသန်း 2,300 မီတီဆောက်ဖို့နားလည်မှုယူထားတာ၃နှစ်ကျော်လာပြီဖြစ်လို့အကောင့်ထဲပေါ်ဖို့အလားအလာနေသွားပြီလို့ပြောနိုင်ပါတယ်
။ဒါပေမဲ့တရုတ်ကတော့ကြောက်ဖြူကုမင်ယထာလန်ကာလန်စီမံကိန်းအကောင့်ထဲပေါ်အောင်ဆက်လက်ကြိုးပမ်းမဲ့ပုံပေါက်နေပါတယ်။ဘိုးလမ်းမစီးပွားရေးဒေသကိုတရုတ်အစိုးရပိုင်းစီးပွားရေးလုပ်ငန်းတွေကဥဆောင်ပြီးတည်ဆောက်မှာမို့တရုတ်အစိုးရရဲ့ဗန်ဒန်ငွေအထောက်ပံ့မှုအများကြီးလိုအပ်ပါတယ်။ဒါပေမဲ့ငွေကိုလမ်းခင်းတိုင်းပြည်လေတာမဟုတ်ပါဘူး။ဥပမာပိုးလမ်းမှပြတ်မယ်ရှင်းကြံပြည်နယ်ဟာဝီဂါတိုင်းရင်းသားပုံကံရဒေသဖြစ်ပါတယ်။တရုတ်အစိုးရတရားစတာ24ချိန်ကစပြီးအချို့မခံစားရတဲ့ဒေသခံတွေစူပူလာကြပါလေ။စီးပွားရေးကသာကြည့်ပြီးအမျိုးသားရေးရှုထောင့်ကမမြင်နိုင်တာဟာတရုတ်ရဲ့အားနည်းချက်ဖြစ်ပါတယ်။ဥပမာငေဇတ်ဒေသတည်ငြိမ်ရေးဟာတရုတ်စီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်အရေးကြီးပေမဲ့မြန်မာနယ်စပ်မှာလူလက်နက်ကင်ပဋိပက္ခဖြစ်နေရင်တရုတ်ရဲ့မဟာစီမံကိန်းအောင်မြင်မှုအလားအလာနှဲသွားနိုင်ပါတယ်။တရုတ်မြန်မာနယ်စပ်တိုက်ပွဲတွေဟာမြန်မာအစိုးရကိုမထိခိုက်ပေမဲ့တရုတ်ရဲ့မဟာဗျူဟာကိုသာထိခိုက်နိုင်ပါတယ်။အခြားကိစ္စကအရေးမကြီးပဲနယ်စပ်တည်ငြိမ်ရေးကသာအရေးကြီးတယ်လို့တရုတ်ဘက်ကယူဆနေရ၍လက်နက်ကင်ပဋိပက္ခတက်ဆိုးရှိပွဲရှိပါတယ်။ဒေသခံတွေရဲ့အကျိုးစီးပွားပါဝင်မှသာပူလာမစီဘွားဤဒေတာပြစ်တွန်းပွေရှိပါတယ်ခင်ဗျာ
ဥအောင်ခင်ရဲ့မြန်မာရေးတုံ့တက်ချက်ကိုကြာသာပြည်နေ့ညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေမနေ့ပိုင်းမှာနားဆင်နိုင်ကြပါတယ်ရှင် VOA American တန်ရဲ့တနင်္ဂနွေနေ့မနေ့ပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်အခုဆက်ပြီးနားဆင်ကြရမှာကတော့ဒေါ်လာလတန်စီစဉ်ပို့ချပေးနေတဲ့မနေ့ကင်းအင်္ဂလိပ်သင်ခန်းစာဖြစ်ပါတယ်လေ့လာကြည့်ကြရအောင်ပါရှင်
ဒီတွင်ပါ English American style ganda ma ပထမဆုံးတင်ပြပေးမှာကတော့
strike a chord
ဖြစ်ပါတယ်စာလုံးပေါင်းက S T R I K E strike ကရိုက်ခတ်တာတီးတာ A ကတခုCHORD chord ကဒုရိယာကျိုးဆိုတော့စကိုက်ခွန်ရဲ့ဓာတ်ရိုက်ဒီဘေကတော့ဒုရိယာကျိုးကိုတိခတ်လိုက်တာပေါ့ဒုရိယာကျိုးကိုတိခတ်လိုက်တယ်ဆိုရင်ထွက်လာတဲ့တန်စင်ကိုကြားလိုက်ရတဲ့လူတူအနေနဲ့စိတ်ထဲမှာသတိထားမိလိုက်မယ်ခံစားချက်တခုခုပေါ်လာစမြင်ဖြစ်ပါတယ် idiom ဆိုတဲ့တော့ဝိုက်ဒီဘေကလည်းကြားလိုက်ရတာဖတ်လိုက်ရတာတွေ့လိုက်ရတာဟာလူတူဦးမှာခံစားချက်ဖြစ်စေတာတခါတရံလေးဖြစ်လေရှိတာကဒီတန်ကြားဘူးပါတယ်ဒီရုပ်မြင်ဘူးပါတယ်ဒီစာသားမျိုးဖတ်ဘူးပါတယ်ဆိုပြီးတော့တခုခုကိုအမှတ်ရစေတဲ့ခံမှလည်း strike a chord ဆိုတဲ့ idiom ကိုရည်ညွှန်းသုံးနိုင်ပါတယ်ဒီနည်းဆိုတော့ဆက်ဆက်မှုတခုခုရှိနေတာပေါ့ရှင်ဒီနေရာမှာ strike အစား touch touch ထိတွေ့တယ်လို့အဓိပ္ပာယ်ရတဲ့ဝဟာရကိုလည်းအစားထိုးပြီး touch a chord လို့ idiom မှလည်းအသုံးပြုနိုင်ပါတယ် strike a chord idiom နဲ့ပတ်သက်လို့George Group ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
်။ The program clearly has struck a chord with our listeners. We received a lot of letters from them saying how much they like it.
အဲ့ဒီစီစဉ်ဟာကျွန်တော်တို့သောတာရှင်တွေတည်တည်တသာပဲအကြိုက်တွေ့ကြတယ်လို့ဆိုရမှာပါ။အဲ့ဒီအစီအစဉ်ကိုသူတို့ဘယ်တော့ကြိုက်နှစ်တက်ကြတယ်ဆိုတာစာတွေအများကြီးပဲကျွန်တော်တို့လက်ခံရရှိခဲ့တယ်လေလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The program clearly has struck a chord with our listeners. We received a lot of letters from them saying how much they like it.
ဒုတိယအကျင့်ပြပေးမယ့် idiom အသုံးကတော့
strike gold
ဖြစ်ပါတယ်။စာလုံးပေါင်းက S T R I K E strike ကအဓိပ္ပာယ်မျိုးမျိုးရှိပေမယ့်ဒီနေရာမှာရှာတွေ့တာလို့အဓိပ္ပာယ်ယူရမှာဖြစ်ပြီး GOLD gold ကတော့ရွှေဆိုတာတော်ရရှိများအသိဖြစ်ပါတယ်။ဒါကြောင့် Scribe Queen ရဲ့ဓာတ်ရိုက်ဒီပေကတော့ရွှေကိုရှာတွေ့တာပေါ့။ရွှေရှာတွေ့တဲ့တွင်းတူသမားဆိုရင်တထေးဖြစ်ကိမ့်မယ်လို့တော်ရရှိများတွေ့ဆပြီးသားဖြစ်မှာပါ။ဟုတ်ပါတယ်။ EDM ဆိုတဲ့ white ဒီပေကလည်းငွေရပေါက်တွေ့တာ၊ချမ်းသာလာတာ၊စီးပွားဖြစ်လာတာ ကြည်ကြည်တဲ့ချမ်းသာလာတာကိုဆိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာလည်းဟာဘယ်သူဘယ်ဝါကတော့ရွှေရင်းကြီးတွေ့သွားပြီးပွားပေါက်တိုးသွားပြီးဆိုပြီးတော့ပြောတာသောရရှင်များကြားဘူးကြပါလိမ့်မယ်။ဒီသုံးနှစ်ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Those businessmen who invested with the generals have struck gold.
ပေါ်ချုပ်တွေနဲ့ရင်းနှီးမြှုပ်နှံတဲ့စီးပွားရေးလုပ်ငန်းရှင်တွေတော့တတိယတွေဖြစ်ကုန်ကြတာပဲလို့အတိပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Those businessmen who invested with the generals have struck gold.
Strike gold ဆိုတဲ့ idiom အသုံးကိုငွေကြေးနဲ့သာမကပဲတစ်ခုခုနဲ့ပတ်သက်လို့ကို့အတွက်သိက္ကူအသုံးဝင်နေကို့အတွက်သိက္ကူအသုံးချမဲ့ဟာရလိုက်တယ်ဆိုရင်လေဒီ idiom ကိုရည်ညွှန်းသုံးနိုင်တယ်လို့ဖြည့်ဆွဲပြောပြစီ။ခုနောက်ဆုံးတင်ပြပြီးမှာကတော့
Strike while the iron is hot
ဖြစ်ပါတယ်စာလုံးပေါင်းက S T R I K E strike ကဒီနေရာမှာရိုက်ခတ်တာရိုက်ချတာ W H I L E while ကအချိန်အတော်တွင် T H E the I R O N iron ကတန် I S is ကဖြစ်တာHOT hot ကပူတာဆိုတော့စကွိုက်ခုံရဲ့ဓာတ်ရိုက်ဓိပေကတော့တန်ပူးနေတော့ရိုက်ချလိုက်ပေါ်လို့ဓိပေရပါတယ်။တန်ဆိုတဲ့တတ်တူကိုပုံသွင်းခြင်းရင်အပူပေးပြီးပြော့လာတော့မှလိုရာပုံကိုတန်တူနဲ့ရိုက်ပြီးတော့သွင်းရတယ်ဆိုတာသောတာရှင်များအသိဖြစ်ပါတယ်။ပပဲသမားတို့ရဲ့လုပ်ငန်းလို့ပေါ့ရှင်။ပပဲသမားတို့ကတံပြားကိုပုံသွင်းခြင်းရင်အရင်ဆုံးတန်ကိုအပူပေးပြီးတော့မှတံပြားကပူလာတော့မှပပဲသမားကပပဲတူနဲ့ထူရတာသောရရှိများသိကြမှာပါ IDM အသုံးကလည်းဒီတိုင်းပါပဲတခုခုလှုပ်ရှားရှိရင်အချိန်မနှောင်းခင်အခွင့်အခါကောင်းတော့လှုပ်ဖို့ရည်ညွှန်းပြောတာဖြစ်ပါတယ် Strike while the iron is hot ဟာတကယ်တော့ IDM အပြင်စကားပုံလေးဖြစ်ပါတယ်ကျမတို့မြန်မာမှာလည်းမိုးရွာတော့ရေခမ်းလာတာတော့ဘိုင်းငင်အချိန်ရှိကైလုံလဆိုင်ဆိုတဲ့စကားပုံမျိုးတွေလို့ပေါ့ရှင်ဒီနေရာမှာအဓိကကတော့အခွင့်အခါကောင်းလို့လက်လွတ်မခံဖို့ကိုရည်ညွှန်းပြောတာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ You have to strike while the iron is hot and invest in oil company stocks. Oil prices have skyrocketed because of the crisis in the Middle East.
ရင်းနှီးကုမ္ပဏီတွေရဲ့ stock တွေမှာရင်းနှီးမြှုပ်နှံမှုအကောင်းဆုံးချိန်ကိုလက်လွတ်မခံနဲ့ဗျာအရှိလေပိပတိပကကြောင့်ရေနံဈေးနှုန်းတွေဟာမိုးထိုးနေပြီလို့အထိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် You have to strike while the iron is hot and invest in oil company stocks. Oil prices have skyrocketed because of the crisis in the Middle East.
ဒီတရင်ပါ strike နဲ့ပတ်သက်လို့တင်ပြခဲ့တဲ့ idiom အသုံးတွေကတော့
Strike a chord, strike it rich, strike while the iron is hot.
တို့ဖြစ်ကြပါလေ။နောက်တရင်ပါခုလိုချီမျိုးမှာလေ။နောက်ထပ် idiom အသုံးတွေကိုတင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာလာဒန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြရတာပါမကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်စာအစီအစဉ်မှာတော့စနေနေ့ညကတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်လို့စောင့်မျှော်နားဆင်နိုင်ကြပါတယ် VOA ကိုစာတိုက်ကနေတဆင့်ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့တည်တချင်းတောင်းလို့ကြရတဲ့ဆိုရင်ကျမတို့ရဲ့လိပ်စာက VOA မြန်မာAmerican အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ်855ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews facebook.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ပါရှင်ဖူယိုအမေရိကန်တန်ကနေ2015ခုနှစ်မတ်လ15ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ40 kHz 9433ညတို့အပြင်လိုင်းဒိုမီတာ50 kHz 9999နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်အခုဒုတိယပိုင်းနိုင်ဝက်တွင်မှာတော့စနေနေ့ညကတိုက်ရိုက်လေးလိုက်မှဆွေးနွေးသွားခဲ့ကြတဲ့ထုတ်လွှင့်ချက်အစီအစဉ်တွေကိုပြန်ပြီးတော့နှာစင်ကြရမှာဖြစ်ပါတယ်ဒီအစီအစဉ်ကိုကိုသားညိုဦးကစီစဉ်တင်ဆက်ပြီးထုတ်လုပ်သူမဆုမွန်ကအကူအညီပေးထားပါတယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်တိုက်ရိုက်လေးလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းကတော့ဒီတလောကမှာဘယ်ဒီကြောင်းသားလှုပ်ရှားမှုတွေကိုအကြမ်းဖက်ဖြိုခွင်းခံရပြီးတဲ့နောက်ဒီကြောင်းသားလှုပ်ရှားမှုတွေကိုအဓိကဥဆောင်ခဲ့တဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုကော်မတီ15ဦးပါကော်မတီဖြစ်ပါတယ်ဒီကော်မတီနေနဲ့လက်ရှိမြန်မာနိုင်ငံရဲ့ပညာရေးဒီအမျိုးသားပညာရေးဥပဒေပြင်ဆင်ရေးလုပ်ငန်းတွေကိုဘယ်လိုရှေ့ဆက်လုပ်သွားဖို့ရှိလဲဆိုတဲ့ဒီစဉ်းစားချက်မျှော်တွေးချက်တွေကိုကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်ဒီအတွက်ကြောင့်လည်းအဓိကအဖြစ်ကျွန်တော်ဒီမိုကရေစီပညာရေးလှုပ်ရှားမှုကော်မတီကဒီဘဂဒါမြအဖွဲ့ချုပ်ကအောင်နေပိုင်နောက်တက္ကသဆိုရှင်ပိုင်ရဲသူသူတို့နှစ်ဦးကိုအဓိကဖိတ်ခေါ်ထားပါတယ်နောက်တခြားဒီဆွေးနွေးပေးဖို့အနန္ဒီယာကနေပြီးတော့တာဝန်ခံတူဖြစ်တဲ့ကုဆုထွန်းလည်းဖိတ်ခေါ်ထားပါတယ်။နောက်ဒါဒီအခြေအနေတွေကိုသုံးသပ်ပေးဖို့ဆိုပြီးတော့ဒီမြန်မာနိုင်ငံရေးဆောင်ပါတွေရည်နေတဲ့ဒေါက်တာရံမျိုးသိန်းကိုလည်းဖိတ်ခေါ်ထားပါတယ်ခင်ဗျာ။ကျွန်တော်အရင်ဆုံးကိုအောင်နေပိုင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ကြားရမယ်ထင်ပါတယ်ကိုအောင်နေပိုင်။
ဟုတ်ကဲ့ကြားပါတယ်။
ကိုအောင်နေပိုင်အခုကျွန်တော်တို့ပထမဆုံးဒီလေးပွင့်ဆိုင်ကိစ္စတွေပါတယ်နောက်တစ်ခုကဒီဒီမိုစီပညာရေးလှုပ်ရှားမှုကော်မတီရဲ့ရှေ့အနာဂတ်တွေမဆွေးခင်ဒီလက်တလောကာလမကြာခင်မှာနောက်ပတ်ထဲမှာဆိုလို့ရှိရင်လွတ်တော်မှာကျွန်တော်တို့ကြားနာပွဲပေါ့နော်အမျိုးသားပညာရေးဒီပြည်ဝင်ပြောင်းလဲမှုနဲ့ပတ်သက်လို့ကြားနာပွဲကိုကျောင်းသားတွေကိုဖိတ်ကြားထားတာရှိပါတယ်ဒီမိုကရေစီပညာရေးလှုပ်ရှားမှုကော်မတီကိုဒီပေါ်မှာဘဂဒါဘက်ကဘယ်လိုသဘောထားရှိလဲဆိုတာအရင်ဆုံးသိလိုပါတယ်
ကျွန်တော်တို့ဒီဘဂဒါများအဖွဲ့ချုပ်အနေနဲ့အရောလက်ရှိမှာဒါပင်မစစ်ကြောင်းရဲ့လက်ရှိချုပ်ငုံခံရတဲ့အခြေအနေကကျွန်တော်တို့အနေနဲ့ဒါเออเนี่ยเดี๋ยวอ่ะนะเสร็จแล้วก็โหที่ publish ยาเนี่ยที่จ้างงานพวกตัดมาไม่เข้าป่าวบาละนี่เนี่ยตัดออกมาไม่เข้าป่าว
กูปั่นเยอะตัวตักกะตาဖြစ်ပါတယ်ကျွန်တော်ဒီ democracy ပညာရေးလှုပ်ရှားမှုကော်မတီမှာအုပ်စု3စုပါတဲ့ထက်မှာတက္ကသဖွဲ့အနေနဲ့တနေ့ကသတင်းစာရှင်းလင်းပွဲလုပ်တာလဲကျွန်တော်ကြားပါတယ်အဲ့တော့ကိုပั่นเยอะသူတို့အနေနဲ့သဘောထားကောဘယ်လိုရှိလဲခင်ဗျာတက်မယ်လို့ကျွန်တော်တို့ကြားနေလို့ပါ
ကျွန်တော်တို့ဒီတာသာတော်သဘောထားနေဒီလိုဒါမျိုးဥပဒေပြောင်းလဲနေတဲ့အပိုင်းမှာဒီလွတ်တော်ကနေပြောင်းလဲနေတယ်ကျွန်တော်တို့မြင်ရတယ်ဒီအစိုးရကိုရှုံးတာပြင်လာပါတာလွတ်တော်ကိုမြင်တာရှုံးတာပြင်လာပါတာတော့ဘောကတော့လွတ်တော်မှာအခုကျွန်တော်တို့ဒီလိုမျိုးပြည်နယ်ရေးထွက်လာတယ်ဒီလိုဒါမျိုးဒီနယ်ဥပဒေပြောင်းလဲခုလွတ်တော်မှာလွတ်တော်ပြောတဲ့ကောင်ကလာပြီအဲ့တော့ကျွန်တော်အနေနဲ့အဖိုးလက်ခံလဲဆိုတော့ယုတ်ကြည်မြုပ်ပြရတဲ့လက်ဘလို့ပေါလက်ခံလဲဆိုတော့အဲ့ဒီအပိုင်းမှာလွတ်တော်ကနေပဲဆောင်းနေနိုင်မယ်လွတ်တော်ကနေပဲပြင်ဆင်နိုင်မယ်တဲ့ချက်ကိုကျွန်တော်လက်ခံရတယ်အခုပြင်ဆင်တဲ့ဥပဒေကိုလေးဘက်ကတက်တော်ကြီးနိုင်ရနေပြီးတော့ရလာတဲ့ဥပဒေကိုလွတ်တော်လည်းဝင်နေဆိုတော့ကျွန်တော်လွတ်တော် process ကိုအဆောင်ကြည့်ပြီးတော့လွတ်တော် process ကိုဝင်ရောက်ပြီးတော့ဒီလိုဝင်ရောက်ပြင်ဆင်သွားမှာပေါ့ဟုတ်တယ
်ဒါပေမဲ့ democracy ပညာရေးလှုပ်ရှားမှုကော်မတီ15ဦးထဲမှာပဲဖန်ခံထားတဲ့သူတွေရှိပါတယ်ဥပမာဆိုလို့ရှိရင်ကိုမင်းသွေးသစ်တို့မဖြူဖြူအောင်တို့နောက်တခြားလူတွေလည်းရှိပါတယ်။အော်ဖန်ခံထားတဲ့လူတွေရှိနေတဲ့အခြေအနေမျိုးမှာဒီကော်မတီနေနဲ့ကိုစားပြုပြီးတော့တက်နိုင်ပါမလား
။ဒီဖက်ဒရယ်ချက်ပါဝင်ဟောက်တော့လုံးလုံးနိုင်မှုနည်းနည်းနိုင်မှုတော့လား။အဲ့တော့ဖြစ်တော့မှာပဲဖြစ်နိုင်မယ်။အဲ့တော့တောင်းနေတဲ့ကောင်းပေါ့ပေါ့ပါပေါ့။အဲ့တော့ဒီမော်ဒီပြဲလို့ကြောက်ဥစ္စာပေါ့ဒီကလူတွေကထိတ်သွားတယ်ဟုတ်ကဲ့။
ကိုပိုင်ရဲသူရဲ့ဖုန်းလိုင်းကကောင်းကောင်းမကြတော့ကျွန်တော်တို့ပြန်ခေါ်ပေးပါမယ်ခင်ဗျာကိုပိုင်ရဲသူခဏလေးဖုန်းလေးဆောင်နေပါဦးကျွန်တော်ကိုအောင်နေပိုင်ကိုမေးကြပါလေကိုအောင်နေပိုင်ကြားရမလားမသိခင်ဗျာခုနကတော့တက္ကသရောခုနကပြောပါတယ်သူတို့ကတော့တက်မယ်ဆိုတဲ့သဘောထားရှိတော့ဒီမိုကရေစီပညာရေးလှုပ်ရှားမှုကော်မတီအနေနဲ့ကုစားပြုပြီးတော့တက်နိုင်ခြင်းရှိမရှိပေါ့အခုဒီလွှတ်တော်ကြားနာပွဲကိုဘယ်လိုယူဆပါလဲ
လက်ရှိအချိန်မှာကျွန်တော်တို့ကဒီမိုဒီရိုက်လုပ်ငန်းကိုဥဆောင်ကော်မတီဆိုတာကအဖွဲ့ကျောင်းသားအဖွဲ့ပေါ့နော်အဖွဲ့ကြီးသုံးခုပေါင်းပြီးတော့ဖွဲ့ထားတဲ့အဖွဲ့ကြီးဖြစ်တယ်နောက်တစ်ခုကဒီကျွန်တော်တို့ဘာသာကနေနဲ့လွတ်တော်မတက်နိုင်တဲ့အကြောင်းရင်းတွေရှိရတယ်အချိန်ဒီကတော့ဒီငင်းငန်းတော်ဆန္ဒပြတဲ့ပေါ့ကျွန်တော်ဒီတိုင်းမှာပြည်သားကျောင်းသားတွေကမိမိတို့ရဲ့ပညာရေးလွတ်လပ်ခွင့်နဲ့ငင်းငန်းဆန္ဒပြတဲ့ကျောင်းသားတွေကိုလိုရဲ့ဆက်ဆက်ပေါ့နော်ဒီလိုနိုင်ငံတကာကထောက်ပြဝေဖန်လာတဲ့အချိန်တွေပြုခွင့်ခဲ့တယ်အဲ့ဒီမှာဒီနိုင်ငံတကာကအစိုးရနိုင်ငံတကာအစိုးရကြီးအရှိန်ကြနေတဲ့အချိန်မှာလက်ရှိကျွန်တော်တို့
ဒီတာဝန်ရှိသူဖြစ်တဲ့ဒီအောင်ဆိုရတော့ဒီတဲ့လို့ဘကိုတိုင်းဒေတာအစိုးရတွေလုံလုံလည်မေးခွန်းထုတ်တာတွေထောက်ပြခြင်းမရှိတဲ့ဒီလွတ်တော်တွေကိုကျွန်တော်အနေနဲ့တော်တော်ရုံအောင်ထပ်ပါတယ်နောက်ဒီမှာလက်ရှိမှာဒီ public ပြောင်းလဲလုပ်နေတဲ့အစုအဖွဲ့တွေပေါ့နော်ဘုဒ္ဓမြတ်ရေတော်တော်ဆိုပြည်သူအစုအဖွဲ့တွေနောက်စစ်ကြောင်းကိုထောက်ခံတဲ့အစုအဖွဲ့တွေအားလုံးမှာတွေ့လာရတယ်အဲ့ဒါတွေအကုန်လုံးဒီဒါကျွန်တော်တို့မေးခွန်းထုတ်ဖို့လိုလာတယ်ပေါ့နော်ဒီ public ကြီးအားလုံးကဘယ်လောက်ထိကျွန်တော်တို့ဒီဘေးဝင်နိုင်ရှင်လေးကိုဆက်လက်အကောင့်တွေပေါ်နိုင်မှမလဲဆိုတဲ့ကျွန်တော်တို့မှာယုံမှန်တယ်များဖြစ်လာတယ်နောက်တစ်ခုကဒီမှာဒီလိုအကြမ်းဖက်ဖြိုခွင်းပြီးတော့ចောင်းသားကောင်းတော်တွေကိုထောင်ချဖမ်းဆီးရတယ်ရှိတယ်လို့တစ်ခါမှလည်းအခုလိုအပြင်မှာဒီလက်ထပ်မှန်ပြီးတော့နော်ဒီထောင်ကြီးဒီကျွန်တော်တို့ဒီဒီမိုဒီပြန်ရဲ့လှူဆောင်မှုဥတော်ကော်မတီဝင်ကျွန်တော်၄ယောက်ပေါ့နော်၄ယောက်ဆိုရင်အခုဆိုရင်ဒါဖမ်းဆီးခံထိန်းသိမ်းခံရတယ်ဒါရိုက်နှက်ပြီးတော့မှဒါဟိုနော်နှိမ့်ဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းခံရတယ်နောက်တစ်ခုကလည်းဒီမှာတခြားចောင်းသားတွေကိုလည်းဒီလိုထပ်ပြီးတော့ပေါ့နော်လိုက်ပြီးတော့ဖမ်းဆီးနေတဲ့အခြေအနေဖြစ်နေတယ်အဲ့ဒီအခြေအနေမှာတစ်ခါမှ public hearing ဆိုတဲ့ဒီကြားနာပွဲလုပ်တဲ့အခြေအနေကဒါဒီကအော်မဖြစ်တဲ့ဟိုကျွန်တော်တို့ယူဆတယ်ဗောနော်ဒီအတွက်လည်းကျွန်တော်တို့အနေနဲ့ဒါဒီလွတ်တော်မဟာပလိအနေနဲ့ဒီချက်တွေကြောင့်ကျွန်တော်တို့အနေနဲ့တက်ရောက်နိုင်ခြင်းမရှိဘူးเนาะကျွန်တော်တို့တည်ထားတာကလွတ်တော်ဆိုတာကဒါအစိုးရနဲ့လွတ်တော်ဆိုတာတမောစီနိုင်ငံမှာဒါအပြန်အထိန်းကြောင်းလာဖြစ်တယ်ဒီလိုအစိုးရဘက်ကနေပြီးတော့ဒီရင်းရင်းနဲ့တောင်းဆိုနေတဲ့အကြောင်းသားတွေကိုဒီလိုဖြိုခွင်းပြီးတော့မှအဲဒီလိုဗောနော်ဒီလိုအဖြေရှာတာဗောနော်ဒါတို့ရဲ့ထပ်ပေါက်တဘောမျိုးလုပ်ကြတာကျွန်တော်တို့အကြောင်းသားတွေသူ့ပြည်ရဲ့ဒါအစိုးရကိုလွတ်တော်ကတည်ပြင်းနေတော့အစိုးရအနေနဲ့လည်းဒီဒီလိုရက်ကိုမှရင်ပိုင်းနဲ့ဒီလိုရက်တွေကိုကျွန်တော်တို့ရှောင်ရှားပြီးတော့ဗောနော်ဒီចောင်းသားတို့ကိုဒီမြင့်လာတော့တဲ့ចောင်းသားတွေပြန်လည်ပြည့်ဆောင်ရပေးနေတယ်ဒီလိုအချိန်လေးအချိန်လေးတင်းကျပ်နေတဲ့အချိန်လေးတင်းလာနေတဲ့အချိန်မှာလက်ရှိမှာចောင်းသားတွေကိုဖြန့်မှန်ဖန်ကြီးရတယ်နောက်ပြီးတော့ကျွန်တော်တို့ကြားနေရတယ်ပြန်ပြီးတော့လွတ်လာတဲ့ចောင်းသားတွေတစ်ဆင့်ပြန်ကြားတာအပြင်ထဲမှာចောင်းသားတွေကိုနှိမ့်ဆက်တယ်ဒါရိုက်နှက်တယ်ပြီးတော့ဒါဒီကျွန်တော်တို့ကဟိုဒီပြည့်ခန့်နေတဲ့ပုံပေါ်ចောင်းသားတွေကိုရိုက်နှက်ပြီးတော့အဲចောင်းသူတွေဆိုရင်ဒါဒါမြေသမီးတွေရဲ့ခွန်ကြီးကအဆုံးရှုံးခံထားတဲ့အမိသားမျိုးတွေကိုဒါလူ့ကိုယ်စိတ်ကနေတဲ့ရုပ်ရည်ဖြစ်လာတဲ့အခါမျိုးမှာကျွန်တော်အနေနဲ့အပ္ပတိဟိယရင်းကိုဒါကျွန်တော်တက်ဖို့အတွက်ကျွန်တော်အနေနဲ့အဆင်မပြေဘူးပေါ့ကွယ
်ဟုတ်ကဲ့ကိုနေပိုင်ကျေးဇူးပါလေးလိုင်းပေါ်လေးလိုင်းပေါ်မှာခဏနေပြပါအောင်ဟုတ်ကဲ့ကိုပိုင်ရဲ့သူခုနကတော့ကိုအောင်နေပိုင်ပြောတာသူတို့နဲ့နေနေကတော့ဒီ public hearing ပေါ့နော်ဒီကြားနာပွဲနဲ့ပတ်သက်လို့ယုံကြည်မရှိဘူးသူတို့ကတော့မတက်ဘူးဆိုတဲ့ဟာကိုပြောပါတယ်ဒီဘဂဒါဘက်ကကော်မတီဝင်တွေကမတက်ဘူးဆိုတော့ဒီမိုကရေစီပညာရေးလှုပ်ရှားမှုကော်မတီအနေနဲ့ကုစားပြုပြီးတော့ဒီလွှတ်တော်ကိုတက်နိုင်ပါမလားကိုပိုင်ရဲ့သူရဲ့မြင်
ကျွန်တော်ဥပမာတက်နိုင်မှာကျွန်တော်တို့ဒီကျွန်တော်တို့ဒီဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီရဲ့ GUL ကတောင်းသားတို့အပေါ်တော့ကျွန်တော်တို့တင်ပြလိုက်တာကဒီဒီမိုကရေစီပညာရေးပြင်ပြောင်းလဲဆိုတာတကယ်ပညာပြင်ပြောင်းလဲဖို့အတွက်ကိုဦးဆောင်ပေးပါဟိုကျွန်တော်တို့ဟိုဟာဟိုဟာတက်ပေးပါပေါ့ဦးဆောင်မှုပေးပါဆိုပြီးကျွန်တော်တို့တင်ပြလိုက်တဲ့အပိုင်းရှိတယ်အဲ့တော့ဟိုကျွန်တော်တို့ရဲ့ဟိုဒီလိုအဖမ်းစည်းကအနေသက်ခံနေရကျွန်တော်တို့လည်းဟိုဟာဖြစ်တယ်ဒါပေမဲ့ကျွန်တော်တို့ဟိုဒီမိုကရေစီနိုင်ငံကိုတောင်းနေတဲ့အခါမှာဒီလွတ်တော်ဟိုကျွန်တော်တို့အနေနဲ့ကဟိုအစိုးရနဲ့လွတ်တော်အခုချိန်မှာတော့မကွဲဘူးဆိုတာမှန်တယ်အမြင်ကတော့အစိုးရနဲ့လွတ်တော်ဆိုတာတူတူပဲဒါအခုချိန်မှာတော့ပြောလို့ရတယ်ဒါပေမဲ့ဟဲ့ဟိုကျွန်တော်တို့စဉ်းစားတဲ့အပိုင်းကကျွန်တော်တို့လူတွေတဖို့တာပါအဲ့ဥပဒေပြတဲ့ဟိုအပိုင်းမှာဒီလွတ်တော်ကနေပဲပြင်နေတာဆိုတော့ကျွန်တော်တို့ကအနေနဲ့ဟိုပါဖြစ်လာတယ်ကြုံကြည်ရတယ်ပေါ့အကြောင်းဒီတော့ပေါ့လက်ခံတော့ပါတယ
်ဟုတ်ကဲ့
ကျွန်တော်တို့အဓိကကျွန်တော်တို့ဒီမှာကျွန်တော်ကြောင့်ပါရပေါ့တယ်ကျွန်တော်ညီကိုချုပ်ပွဲခံရတဲ့အခါမှာကျွန်တော်ကလည်းဒီပြည်တိုင်းဥပဒေကိုကျွန်တော်ကကြားရတဲ့အချိန်မှရှိပါနေတယ်ကျွန်တော်တို့အတန်ကြီးကောင်းစွာတော်ပြီးလွတ်တော်ဟုတ်တယ်တော့ပြုပါပါကျွန်တော်ကောင်းစွာလုံလို့ရှိရင်ဒါကြားရတဲ့အချိန်မှရှိတယ်ဆိုတော့ဆင်းနေတဲ့အချိန်မဟုတ်တယ်ဆိုတော့ဒီကြားရတဲ့ဟာတော့ကျွန်တော်အနေနဲ့ကတော့ကျွန်တော်အတန်ကိုကောင်းကောင်းထုတ်နိုင်ဖို့တော့လိုရတယ်လို့မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာဒါကူပိုင်ရဲ့သူရဲ့အမြင်မှာကျွန်တော်ကုစုထုံအနန္ဒီယာကုစုထုံလေးလိုင်းပေါ်ရောက်ပါပြီကုစုစုအောင်ဆိုလို့ရှိရင်အနန္ဒီယာကုစားပြုလို့88အဖွဲ့ရဲ့ခေါင်းဆောင်တူလည်းဖြစ်ပါတယ်ကုစုထုံအနန္ဒီယာကောဒီကြားနာဘွဲကိုဖိတ်ချားခံထားရပါတယ်ကြားနာဘွဲတက်ဖို့ရှိပါလားဘလို့စဉ်းစားခြင်းနဲ့တက်မယ်မတက်ဘူးဆုံးဖြတ်ထားပါလေ
ဟုတ်ကဲ့ကျွန်တော်တို့ဒီ18ရက်နေ့ပေါ့ဟာ18ရက်နေ့မှာအနန္ဒီကိုအနန္ဒီရောပြပေါ်ကျွန်တော်တို့တက်ဖို့ပြိုက်တယ်အဲ့တော့အခုကျွန်တော်တို့နေနေအခုအနန္ဒီဟာဒီကိစ္စနဲ့ပတ်သက်လို့အန်နေလာပြီးတော့အခုဒီတက်ဖို့တော့ဆုံးဖြတ်ထားပါတယ်ဒါပေမဲ့တက်ဖို့ဆုံးဖြတ်ထားဆိုတော့ဘယ်မှာတော့ကျွန်တော်တို့ဖြည့်ဆိုင်ထားတဲ့ကိစ္စကဒီ15ဥပ္ပဒေအကြောင်းသားတွေပေါ့နော်ကိုယ်စားလေးမပြည့်စုံသေးတဲ့အတွက်ကြောင့်ဒီကဒေဝန်ဆိုင်ရဲ့အနစ်သာရဆိုတော့အားလုံးညီနိုင်နိုင်နဲ့အားလုံးကဆုံးလုံးညီနဲ့ဒီနိုင်ငံရဲ့ဆောင်ရွက်မှာကျွန်တော်ကပို့ပြီးတော့အိတ်ပြစီနေတာပြောရတယ်မယ်ပြောရတာအဲ့ဒါကြောင့်ရှေ့ဆိုင်တာအခုတက်ဖို့အတွက်ဆုံးဖြတ်ရတဲ့ကိစ္စကျွန်တော်ဒီကျွန်တော်တို့တော့ process ကိုမြင့်တင်တာမဟုတ်ဘူးကျွန်တော်ကအများအားဖြင့်ဥပပေါင်းဆောင်ရွက်ပြီးတော့ကျွန်တော်တို့ဒီနိုင်ငံရဲ့ဖြစ်ဆုံးဖြစ်လေးကိုအများအားကျွန်တော်တို့ကြိုးဆိုရဲကျွန်တော်တို့အနေနဲ့ဒီ၄ဘက်ဆိုင် process ကဒီကျွန်တော်တို့တစုံတရာပြီးအောင်လေးပေါ့နော်အဲ့တော့ကြောင့်ကျွန်တော်တို့ကဒီ၄ဘက်ဆိုင် process ကိုတက်ရင်းနဲ့ကျွန်တော်၄ဘက်ဆိုင်ရဲ့တော်တော်ကြီးကျေတယ်ဗျာအကောင့်ပြီးဆုံးအောင်အကောင့်နဲ့ပို့ဖို့ကျွန်တော်ခရီးကိုရှိထားတာရှိတယ်။အဲ့ဒီပေါ်မှာကျွန်တော်ပြင်ရင်းနဲ့ကျွန်တော်ခုနဖန်းချင်းကကြောင်းသားတွေပေါ့နော်
ဒီစကားပေါ်ဒီမှာအပါဝင်ပေါ့ဒီဖန်စီကအကြောင်းသားတွေအများဆုံးများဆိုရေးကိစ္စပေါ့နော်နောက်ပြီးကျွန်တော်ဒီဘက်ဆိုင် process ရဲ့အတိတ်တွေသဘောတူညီချက်တွေနှစ်တာရာရှိရှိအတိတ်တွေကြည့်ပေါ်သားနဲ့ဒီတော့အောင်မြင်အောင်ဒီကောင်းတဲ့ပုံစံကိုကျွန်တော်လွတ်တော်တက်ဖို့ဆိုစာနာပေါ်တက်ဖို့ဆုံးဖြတ်ထားပါတယ
်ဟုတ်ကဲ့လက်တလောမှာတော့ကျွန်တော်ဒီကအတန်ဖိုင်လေးတစ်ခုဖွင့်ပြခြင်းပါလေအဓိကတော့ပြန်ကြားရေးဝန်ကြီးဦးရထုတ်ကပြီးခဲ့တဲ့ဒီចောင်းသားတွေရဲ့ဒီစနားပြမှုကိုအကြမ်းဖက်မှုနဲ့ပတ်သက်လို့တုံ့ပြန်ချက်ကျွန်တော် view ကိုပြောထားတာပါအဲ့နေရာမှာလေးဝတ်ဆိုင်တွစ်ဆုံဆွေးနေနေရေးနဲ့ပတ်သက်ပြီးတော့ចောင်းသားတွေဘက်ကချိုးဖောက်တယ်ဆိုပြီးတော့သူဘက်ကပြောပါတယ်ဒီအတန်ဖိုင်လေးကျွန်တော်နားထောင်ကြည့်အောင်ပါ
ကျွန်တော်တို့ပြောချင်တာကတော့ဒီနေ့ဒီချိန်မှာလမ်းပေါ်မှာစနားပြမယ်ချိန်မဟုတ်ပါဘူးလွတ်တော်ထဲမှာသွားပြီးတော့မှမိမိရဲ့လိုအပ်ချက်ကိုလိုလားချက်တွေကိုလွတ်တော်ကိုယ်စားနဲ့လက်ခံအောင်ပြောရမယ်ချိန်ဖြစ်ပါတယ်ဒါလေးကိုတော့ပညာရေးဥတွေကိုပြင်နေတဲ့ကျောင်းသားများနားလည်စေချင်ပါတယ
်အဲ့တော့အခုဒီကျောင်းသားတွေရဲ့ဒီတပိတ်ကိုလည်းဝင်ကြီးတို့ဒီဖြိုးခွဲလိုက်ပြီးဆိုရက်ခါရောက်တော့ဒီပညာအမျိုးသားပညာရေးဥပဒေဟိုပြင်ဆင်တဲ့ဥပဒေချမ်းကရောဘလို့အခြေအနေမျိုးဆက်သွားမလဲရှင
်ပထမဆုံးချက်ပြောချင်တာကလွတ်တော်ထဲမှာရှိနေတဲ့ဥပဒေချမ်းကိုလွတ်တော်ရဲ့လုံထုံးလုံးပြည်အတိုင်းပဲဆက်လက်ဆွေးနွေးသွားမှာပဲလွတ်တော်ကလည်းကျောင်းသားရော NNE ရာပါဝင်တဲ့အခွင့်အရေးတွေအားလုံးကိုလည်းလာပြီးတော့မှသဘောထားထင်မြင်ချက်ပြီးပေးဖို့ဆိုတော့မှဖိတ်ခေါ်ထားပြီးဖြစ်ပါတယ်ဒါမှမဟုတ်ဒီစမ်းကြောင်းကတော့ဘာမှဖြတ်သွားစရာအကြောင်းမရှိပါဘူးဒုတိယချက်ကတော့အဲ့ဒီဥပဒေချမ်းမှာကိုလိုချင်တာဘယ်လောက်ပါမလဲဆိုတော့ခင်ဗျားလည်းဒီမိုကရေစီကနေနေတာပဲလေအဲ့ဒါအားလုံးကိုလိုချင်တာအားလုံးရတာကတော့ဒီမိုကရေစီမဟုတ်ဘူးဥပဒေကြမ်းတစ်ခုလွတ်တော်တွေမှာအပေးယူနေတဲ့ဆွေးနွေးပြီးသုံးဖြတ်တာကဒီမိုကရေစီသဘောပဲဆိုတော့ဒါတော့နားလည်အောင်
ရဲ့လေးပွင့်ဆိုင်သဘောတူညီချက်ထဲမှာ NNE ရဘက်ကဒီကနေ့မှာပဲကျမတို့ပြောတဲ့ချက်ကဘာလဲဆိုတော့ចောင်းသားတွေကိုအကြမ်းဖက်မဖြိုခွင်းပါဘူးဆိုပြီးတော့အစိုးရဘက်ကသဘောတူထားပါတယ်တဲ့အဲ့ဒီအချက်ကိုအစိုးရဘက်ကဖောက်ဖြတ်ပါတယ်လို့သူတို့ကပြောပါတယ်ရှင်ဝင်းကြီးအဲ့ဒီအပေါ်မှာရောဝင်းကြီးအနေနဲ့ဘာများတုံ့ပြန်ခြင်းပါလဲရှင
်ပထမဆုံးဖောက်ဖြတ်ခဲ့တာတော့ February 28ရက်နေ့မှာ NNE ចောင်းသားတွေရောဝင်လို့အဲ့ဒါကိုစစ်စစ်ကအကြောင်းကိုခေါင်းဆောင်ပြောနေတော့တွေ့တဲ့အချိန်မှာဆွေးနွေးမှုများစတင်ပြီးရက်တွင်သဘိမှမှုများကိုရပ်ဆိုင်ထားပြီလို့ပြောတဲ့ဇကားကိုစပြီးတော့ချိုးဖောက်ခဲ့တာចောင်းသားတွေတက်ကပါအဲ့ဒါကိုထောက်ခံခဲ့တာ NNE ရပါကျွန်တော်တို့တွေကအကြမ်းဖက်မှုကိုမလုပ်ချင်လို့အဲ့ဒါဒီတောင်သားကနေပြီးတော့မှလက်ပန်းအထိကျွန်တော်တို့ဆောင်ပြရပြီးတော့မှနားထားတဲ့နည်းနဲ့ကျွန်တော်တို့အခြေအနေစူးစမ်းခဲ့တယ်လက်ပန်းမှာလည်းကျွန်တော်တို့ဟာလာအဖတ်တော်တော့ကျွန်တော်တို့ဒီလိုပဲဆောင်ရွက်နေတယ်။ဒီကိစ္စမှာရဲတွေဖိန်ဖိန်မဖဲရင်အတင်းဝင်တိုးပြီးတော့ဖောက်ထွက်မယ်ဆိုတော့ရာဇဝံကိုပေးခဲ့တာလေ။ចောင်းသားတွေတက်ကြပါပဲ။အဲ့ဒါကိုသွားထောက်ခံခဲ့တယ်လေ။ NNE ရတာပါပဲ။ဒါကြောင့်ကျွန်တော်တို့ကတော့နောက်ဆုံးဒီလိုဖောက်ထွက်လာရင်တော့ဥပဒေရကျွန်တော်ပြန်ပြီးတော့ဆောင်ရွက်ဘူးဆိုတော့ရှင်းပါလေ
။ဟုတ်ကဲ့ဒါကတော့ Mashla 10နေ့ចောင်းသားတွေចမ်းဖက်ခံခဲ့ရတဲ့အချိန်တုန်းကဒီပြန်ရဲဝင်ကြီးဥရထုတ်ကနေပြီးတော့ဒီ view မြန်မာပိုင်းကိုပြောပြခဲ့တာပါ။ကျွန်တော်ကိုအောင်နေပိုင်းမေးချင်ပါလေခင်ဗျာ။ခုနဥရထုတ်ပြောသွားတာတွေမှာကြားရမှာပဲ။ចောင်းသားတွေဘက်ကချိုးဖောက်ပါလေတဲ့။တပိတ်မှောက်မှုကိုရက်ဆိုင်ပါမယ်ဆိုပြီးတော့သူတို့ဂရီကွေပေးခဲ့ပါလေ။ဟုတ်ပါသလားမှန်ပါလား။ကျွန်တော
်ကအဲ့ဒီဂရီကုံးကဒါဒီဟိုဘောတွေ့ဆုံမွေးရဲ့ကိစ္စတစ်ခုပါ။ဒါတွေ့ဆုံမှုပြီးတော့ကြားလာတဲ့ကိစ္စတစ်ခုပါ။အဲ့ဒါဆိုရင်ကျွန်တော်တို့နေပြီးတော့တွေ့ဆုံဆွေးနွေးပွဲမှာလည်းဒါတကယ်တမ်းကျတော့နေပြီးတော့သွားတဲ့ចောင်းသားတွေနဲ့အနန္ဒီယာကိုတလဲတွေကိုတဲကူကန်းနေပိတ်ထားတာနောက်ကနေလိုက်ပြီးဆောင်ကျက်နေတာမျိုးတွေနောက်တွေ့ဆုံပွဲရလက်တွေ့ခွင့်မရဘူးကိစ္စတွေဖြစ်လာတာတွေလည်းဒါအစိုးရဘက်ကလည်းဒီချိုးပေါက်တာပါပဲကျွန်တော်တို့ပြောချင်တာကចောင်းသားတွေကချိုးပေါက်လို့အစိုးရဘက်ကချိုးပေါက်တဲ့ပုံစံမျိုးပြောကြသေးဆိုရင်ကျွန်တော်တို့ဒီဘက်မှာចောင်းသားတွေကတကယ်တမ်းကတော့ဂရီချိုးပေါက်တယ်လို့ပြောလာရင်တော့မှចောင်းသားတွေဒီသူတို့လုံနေတဲ့ကိစ္စတွေဒီနည်းနည်းနဲ့မိမိတို့လိုလားတဲ့ဟာကိုတောင်းဆိုနေရတာဖြစ်ပါတယ်ဒီလိုတွေနဲ့အတက်အဝိစီးတဲ့ကိုတော့နောက်ချက်ဖြတ်ပြီးတော့တောင်းဆိုနေရမှာမဟုတ်ပါဘူးနည်းနည်းတောင်းဆိုဆိုင်ဖြစ်တယ်နောက်တစ်ခုကအကြောင်းသားတွေဒီဆိုင်တောင်းဆိုနေတဲ့အရာတွေပြုတ်နေတဲ့အချိန်မှာပဲအစိုးရဘက်ကပြန်ကြားရေးဆိုရင်အပြန်ကြားရေးဝန်ကြီးဌာနကိုယ်တိုင်ကဒီဒီဒီဒီဒီဘိုင်းတွေကလည်းငါတို့အစိုးရတရင်းတာပေါ့အစိုးရတရင်းတာမှာသူတို့ရေးလာတယ်ဒါဒီတောင်းသားတပိတ်နဲ့ပတ်သက်ပြီးတော့တောင်းသားတွေဒီလေးဝန်ဆိုင်ဆွေးနွေးချက်တွေကိုပေါက်ဖြတ်တဲ့စကားတွေလုပ်လာတယ်။နောက်ပြီးတော့ဒီအနာရပါတီကိုယ်တိုင်ဥဆောင်ပြီးတော့တန်မြန်တပိတ်တွေနောက်ပညာရေးဝန်ကြီးဌာနရဲ့ဒီနယ်ကျောင်းတွေမှာဒီမြို့သားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေရမ်းပေါ်မှာကိုကန့်ကွက်တဲ့ဒီဘယ်လိုပြောမလဲကန့်ကွက်တဲ့စကားတွေပေါ့နော်အဲ့ဒါကိုပုံဖြတ်ပြီးတဲ့အရာတွေကိုလုပ်လာတာတွေ့ရတယ်ဒါ။အဲ့ဒါကအဆိုရင်ဘက်ကချိုးပေါက်တယ်လို့ပြောလာတဲ့အခါမှာအဆိုရဘက်ကချိုးပေါက်တာကျွန်တော်တို့ပို့ပြီးတော့ចောင်းသားတွေကြားထဲမှာသွေးကွဲနေတယ်လို့ပို့ပြီးတော့မှဒီအခြေအနေကြီးဖြစ်လာတာပါနောက်တစ်ခုကဒီလိုမျိုးပြည်ញាយဥပဒေကိုအစိုးရဘက်ကလိုလားမှုမရှိဘူးပြင်ဆင်ဒီပေါ့နော်လိုလားလားမရှိ ဟိုဒါအစိုးရကကျွန်တော်တို့ကသိချပေးတာပါဒါဘာလို့လဲဆိုတော့ဒါအစိုးရအနေနဲ့ကြည့်မယ်ဆိုရင်ဒါပြည်နယ်ဥပဒေပြင်ဆင်တာသူကဒါចောင်းသားတွေရဲ့တောင်းဆိုမှုကြောင့်ဖြစ်လာတဲ့ကိစ္စပါကျွန်တော်တို့ရ60ဒီအစိုးရကိုအချိန်ပေးထားပြီးနောက်ပိုင်းမှာတကယ်နေရင်ကိုနောက်ကြောင့်ချိန်ကျတာပြီးတော့ပြည်သူလူထုထောက်ခံမှုရလာတာနဲ့ကြားနာမှုပေါ်မှာမူတည်ပြီးတော့ဆုံးဖြတ်တဲ့တွေ့ဆုံဆွေးနွေးမှုတစ်ခုပါ
ကိုရံမျိုးသိန်းကြားပါလားခင်ဗျ
ကျေကျေပါဗျ
ာအခုရမျိုးသိရင်ခုနကကျွန်တော်တို့ရှိမှဆွေးနွေးတာတော့ကြားမလားတော့မသိဘူးအဓိကတော့ဒီလွှတ်တော်ကြားနာပွဲတက်မဲ့ကိစ္စမှာចောင်းသားတွေကြားထဲမှာတော့နှစ်ပိုင်းခွဲပါတယ်ဘာကသာမတက်ဘူးတက္ကသာတက်မယ် NN ကကတော့သူတို့အခြေအနေရလွှတ်တော်ကိုတွက်မယ်ဆိုတဲ့ဟာမျိုးရှိပါတယ်အဲ့တော့ဒီအခြေအနေနဲ့အခုဒီဒီမိုစီပညာရေးလှုပ်ရှားမှုကော်မတီရဲ့အလားအလာဒေါက်တာရမျိုးသိရင်ခံမှန်းချက်ဘယ်လိုများရှိပါလဲခင်ဗျာ
လက်ရှိလွှတ်တော်ကကြားနာပွဲလုပ်ရဆိုတာကျွန်တော်အများကြီးလွှတ်တော်တန်းတစ်လျှောက်မှာဒါပထမဆုံးလုပ်တာလို့ကျွန်တော်နားလည်ပါတယ်အဲ့တော့ကျွန်တော်ရဲ့တုံ့ပြန်မှုရဆိုရင်တော့ဒီဌာနဘွေလိုက်တာကသူကရည်ရွယ်ချက်ရှိရှိနဲ့အချိန်ဆွဲတယ်လို့တုံ့ပြန်လို့ရပါတယ်။တကယ်တမ်းကအမျိုးသားပြည်နယ်ဥပဒေကိုလွတ်တော်အနေနဲ့အရေးတယူလုပ်ချင်တယ်ဆိုရင်ဒီတက်ပို့ပြီးတော့တိုးတောင်းတဲ့အချိန်ကာလအတွင်းမှာအမျိုးသားပြည်နယ်ဥပဒေကိုလွတ်တော်မှာဆွေးနွေးပြဌာန်းအတည်ပြုနိုင်တဲ့အနေအထားလုပ်လို့ရတာကိုတွေ့ရပါတယ်။ဒါနဲ့အဲ့ဒါကိုမလုပ်ခဲ့ဘူးဆိုတာကတနည်းအားဖြင့်တော့ဟိုအချိန်ဆွဲခြင်းနဲ့ပတ်ရှိနေတယ်လို့ပြောချင်ပါတယ
်လွတ်တော်ထဲမှာသဘောကိုးလဲမှုတွေရှိနေရင်ရောအချိန်တူတူတောင်းနဲ့လုံနိုင်ပါမလားအခုရမျိုးသိင
်းအဲတကယ်တမ်းတော့လွတ်တော်ထဲမှာသဘောကိုးလဲမှုရှိနေဆိုရင်ပေါ့လေဒီကိစ္စကိုကျွန်တော်အများအဖြစ်တော့တစ်ခါကဒီ၄နှစ်နဲ့ကျေလို့ဆွေးနွေးရင်းမှလည်းပြန်ပြီးညှိနှိုင်းဖို့လိုပါတယ်နောက်လွတ်တော်ထဲမှာလည်းဟိုအခြေအနေပေါ့လေသဘောတူညီချက်ကြားဖို့အခုအဲဟိုဆွေးနွေးညှိနှိုင်းဖို့လိုပါတယ်ဒါနဲ့အဲ့ဒီလိုလိုတဲ့အချိန်ကာလတွေမှာဒီကြားနာဘွေးဆိုတဲ့ဒီကာလရှိကြီးတစ်ခုဟာလာပြီးရှိရခံလိုက်တဲ့အခါကျတော့ဒီဥပဒေအပြည့်ပြည့်နဲ့ပြိဿာပို့ပြီးတော့ကြံ့ကြာသွားတာဟုတ်ကြံ့ကြာသွားနိုင်တဲ့အနေအထားရှိတော့ကျွန်တော်တွေ့ရပါတယ်ဗျ။နောက်ဒုတိယအချက်ကျွန်တော်ပြောချင်တာကပေါ့လေဒီကြားနာဘွေးကိစ္စပေါ်မှာမူတည်ပြီးတော့အဲကျွန်တော်ရဲ့သဘောထားကတော့ဥပမာဘာကတ္တကျောင်းသားတွေနဲ့ပကတ္တကျောင်းသားတွေကြားမှာဟိုအမြင်သဘောထားကွဲပြီးတော့အဲတယောက်နဲ့တယောက်ဟိုနိုင်ငံရေးရဆင်းရဲတဲ့အနေအထားမျိုးဖြစ်သွားမှာဟုတ်ကျွန်တော်ကမလိုလားပါဘူးဗျ။အဲ့ကျွန်တော်များချင်းတော့လက်ရှိအခြေအနေဟာတက္ကသိုလ်ကျောင်းသားရောဘာသာကျောင်းသားရောကျောင်းသားအလုံးကတော်တော်လက်ချင်းချိတ်ထားမယ်နေထားလို့ကျွန်တော်မြင်ပါတယ်။အဲ့ဒီအခါကျတော့ဒီကျားနာဘွေးကိုတွားပြီးတက်မဲ့တက္ကသိုလ်ကျောင်းသားတွေအနေနဲ့လေပဲ။ဒါဒီကျားနာဘွေးမှာတော့ဒီလက်ကမ်းမှာကျွန်တော်တို့ကျောင်းသားတွေကိုဟလာအရက်ဆက်ဆုံးဖြိုခွဲခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဲတရားဝင်ကြေညာဖို့လိုအပ်ပါတယ်။နောက်ပြီးတော့ကောင်းကြီးကမှခံထားတဲ့ဒုတိယအလုံးကိုအများဆုံးပတ်ပေးဖို့တရားဝင်ကြိုးစားဖို့လိုအပ်တယ်လို့ကျွန်တော်မြင်ပါတယ်။အဲနောက်တစ်ချက်ကျွန်တော်ပြောချင်တာကကျွန်တော်တို့အနေနဲ့1993 1996နော်အမျိုးသားညီလာခံကာလကဖြစ်စဉ်တွေကိုလည်းပြန်ပြီးတော့တုံ့ပြန်ဖို့လိုအပ်မယ်လို့ကျွန်တော်မြင်ပါတယ်
။ကိုစွတ်ထွန်းရှိပါသေးလားကိုစွတ်ထွန်းလိုင်းမော်အော်ကိုစွတ်ထွန်းဟုတ်ကဲ့ခုနကဒေါက်တာရံမျိုးသိန်းပြောသွားတဲ့အမြင်တွေအပေါ်မှာကိုစွထွန်းဘာများတုံ့ပြန်ဆွေးနွေးလို့ပါလဲနောက်တစ်ချက်ကဦးရထွတ်ပြောသွားတဲ့အထက်မှာနည်းနည်းလေးခုနကကြားတဲ့အထက်မှာကြားမိပါလိမ့်မယ်သူကចောင်းသားတွေဘက်ကနေပြီးတော့စပြီးတော့ဂတိဖြတ်တာသဘောတူညီချက်ကိုဖြတ်တာဆိုတဲ့ကိစ္စပါပါတယ် NNE ကအနေနဲ့ကောဘေးမှာရှိနေတော့ဘယ်လိုမြင်ပါလဲ
ဟုတ်ကဲ့အဲ့ဒီ28သူဒေတာမှားနေတယ်ကြာအမှန်မှန်ဇန်နဝါရီလဒီ28ရက်နေ့မှာဆုံးတဲ့ကိစ္စပေါ့နော်အဲ့ဒီဟာအဲ့ဒါကတကယ်တည်းကျတော့ဒါဘေးဝက်ဆိုင်အဆင်မဟုတ်သေးဘူးကြာအာဒီမဆိုင်ချစ်ဖို့အတွက်ကိုကျွန်တော်တို့ညှိနှိုင်းနေအဆင်မရှိသေးဘူး။အဲ့တော့အဲ့ဒီနေ့မှာလောက်တာပြည်တော်စုဝင်ကြီးတွေဒီဥရောမင်းဆင်တော့ပဲပါတယ်။အခုကျွန်တော်တို့၄ခွေဆိုင်အဲ့ဒါတည်းကိုရင်းကြည့်တာဖေဖော်ဝါရီလ17ရက်နေ့မှာလောက်တဲ့၄ခွေဆိုင်ပြင်ညာချက်ပဲ။အဲ့ဒါအာပြည်တော်စုအဆင်ဒီဆိုရဝင်ကြီးတွေရောကျွန်တော်တို့ပြည်တော်စုအဆင်ဆက်တော့အဆင်ရပုံပေါ်ရောပါတယ်။အဲ့မှာကျွန်တော်တို့ဒီပြင်ညာချက်ကစစ်တီလေးနဲ့ပြောထားပြီးသားကြ။အဲ့ဒါကိုဆိုရဘက်နဲ့ဆက်တော်ဘက်ကတာဝန်ယူတာဝန်ခံမှုမရှိဘဲနဲ့ပြည်သူရှုပ်ပြီးတော့ဒါကိုဟိုတော့သူကြီးကဒီခရီးကိုတွေကိုချိုးပေါက်တဲ့ပုံစံမျိုးဖြစ်နေတယ်။ကျွန်တော်ပြောရရင်တော့ဒီကိုရဲချိုးပြောတော့တာဒီတကယ်ကိုဒီအဲ့ဒါဒီဖေဖော်ဝါရီ28ရက်ဟာဝက်သွားပြီးဒီယူနဲ့တူတဲ့နောက်ကျတဲ့အပိတ်ဖြစ်ဆုံးပြီးတော့တကယ်နိုင်ငံတော်ဆင့်ဖြစ်တဲ့ဆွတ်တော်ရောအခုရောပါတဲ့ဒီလေးဘက်ဆိုင်သဘောတူညီချက်ကကျွန်တော်လည်းနဲ့ပြောပြမယ်ဆိုရင်ဒီလေးဘက်ဆိုင်ဖွဲ့အနေနဲ့ဒီကျွန်တော်တို့အဲ့ဒီနေ့ကသဘောတူညီချက်ရရှိထားတဲ့အချက်တွေအောင်မြင်စွာပြီးဆုံးခြင်းရှိအထူးကဆောင်ရွက်ဖို့ခရီးကိုပြုလာရေးပါတယ်။အဲ့လိုပဲဒီတပိတ်တွေပေါ့နော်ကျောင်းသားတပိတ်တွေမရတဲ့ကိစ္စပေါ့ဒီဘက်ဆိုင်ဖွဲ့အနေကအဲ့ဒီနေရာဒီမိုကရေစီပြည်ညာရေးလှုပ်ရှားမှုဥဆောင်ကော်မတီမှသက်ဆိုင်ရာကျောင်းသားအုပ်ပေါ်မှာတာဝန်ခံရတဲ့အတွက်ကြောင့်တပိတ်တွေကိုရပ်တိုင်းဖို့အခက်အခဲရှိကြော်လဲဒီကွန်ဆိုင်အဖွဲ့ကပုံပုံတွေအုံပြီးမှပြည့်ရဲအဲ့လိုနဲ့ဒီပုတ်ချုပ်ရေးပိုင်းရနေပြီးဆောင်ပွဲတွေအောင်မြင်စွာကျင်းပနိုင်ဖို့ရေးချားချုပ်ပေးမှုတွေပေါ်ပေါက်လာနိုင်တဲ့စိုးရိမ်မှုရှိကြောင်းလဲဒီဘက်ကအပြန်အလှန်အတိမပြည့်ရဲကျောင်းသားတွေဘက်ကအဲ့ဒါကြောင့်ကျွန်တော်တို့အမျိုးသားပြည်ညာဥတွေကိုပြင်ဆင်တဲ့ဥတွေကိုလွှတ်တော်နေရာမှာဆွေးနွေးနေခြင်းကာလအတွင်းမှာဒီကွန်ဆိုင်အဖွဲ့မှာစဉ်စဲမပြတ်ဖြည့်တွေ့ဆွေးနွေးမလိုလားတော့ခြေနေများမှာဆောင်ရွက်နိုင်အောင်
ပူပေါင်းဆောင်ရွက်ကြရင်အလေးနဲ့သဘောတူရဆိုပြီးကျွန်တော်တို့အဲ့ဒါကိုပြောထားပါတယ်။အဲ့မှာကျွန်တော်ခန့်ခုနပြောလို့ကျောင်းသားတွေကိုဖမ်းဆီးဖို့တပိတ်ကျောင်းတပိတ်မောက်တဲ့ကျောင်းသားတွေပါဝင်အဖေ၆ခန်းနဲ့ဝန်ရံတဲ့လူတွေကိုဖမ်းဆီးဖို့အစားကျွန်တော်တို့ဒီတော့သဘောတူညီမှုရှိပြီးတာဒါတွေကိုဟိုအစိုးရအစ်တွေရှုလိုက်တယ်။ဒီဇန်နဝါရီ18ရက်ဟာပဲသူကအမြန်ပိုးကားပြီးတော့သူတို့ကဒီခဏပြောလို့ကျွန်တော်တို့စေတနာပမာဏလို့ရှိနေပေါ့ဗျာ
။ဒီပုစံသဘောတူညီချက်ကပြတ်သွားပြီလို့ယူဆလို့ရမလား။ဒီသဘောတူညီချက်ကပြတ်သွားပြီလို့ယူဆနိုင်လား။
ကျေးဇူးတင်လို့ပြောလို့ရတယ်။ဘာကြောင့်လဲဆိုတော့ဇန်နဝါရီလ28ကပြောတဲ့ဘောတူညီချက်မဆိုင်တော့ဖေဖော်ဝါရီလ17ရက်နေ့ဟာအကြတော့၄ဘွဲ့ဆိုင်ရဲ့ဒါတတိယပြုချက်တွေလေ။အဲမှာကျွန်တော်တို့ခုနကဒီအစိုးရရောဖက်တော်အကုန်ကျောင်းသားရောကျောင်းအနေနည်းရောပါတဲ့ဟာ။အဲ့တော့ဒါသဘောတူညီချက်ကအရင်သဘောတူညီချက်နဲ့မဆိုင်တော့ update ဖြစ်တာကျွန်တော်17ရက်နေ့ကပို့ပြီးတော့ဒီအားလုံးစုံကြည့်တဲ့နိုင်ငံတော်အဆင့်ဒါဖက်တော်ရောအစိုးရရောပါတယ်လို့ကျွန်တော်တို့ဒီအားလုံးအောင်တရားကိုဆက်ပြီးအောင်မြောင်အောင်ပေးပုံမဲဆွဲထားပါတယ်။အဲ့ဒီကြောင့်ကျွန်တော်တို့ခုနဦးရဲတို့ပြောတာကိုကျွန်တော်အကျိုးမုံလို့ပဲပြန်ပြောခြင်းနဲ့
ဟုတ်ကဲ့ပါကျွန်တော်
အဲ့တော့တော်တော်ကလည်းခုနပြောလို့ကိုရန်ကုန်တိုင်းဆွေးလေးလို့ပေါ့တော်တော် process ကတစ်ခါမှတော်တော်တမိုင်းမှာဒီလိုမျိုးကြားနေပေါ်ကျွန်တော်တို့မဆုံးဘူးပေါ့ဗျာ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အရင်ကနေကျူဒီဥပဒေတို့လုံသမားတို့လေယာဉ်ကြီးတို့အဲ့ဒါကြီးလုပ်ခဲ့တော့ဗာကြားနာဝင်မှမလို့ပဲနဲ့အကုန်လုံးတိုးတိုးတိတ်တိတ်နဲ့ကြက်ကြက်ဒီလူတို့ကို right ဒီကိုယ်နဲ့မြန်မာမျိုးရှိအောင်တော့မပြဆပြပဲနဲ့အခုမှကျွန်တော်တို့ဒီပညာရေးဥပဒေကိုဒီပြစ်စင်းတဲ့ကိစ္စကြမှာလားတနိုင်ငံလုံးကိုပညာရှင်တွေဖိတ်ခေါ်ပြီးတော့လုပ်တယ်ကျွန်တော်ဖြစ်နေတာဘေးကိုအဖြစ်နေမှာအားလုံးကပညာရှင်တွေနဲ့ဆက်လို့ဖိတ်ကြမယ်ကျွန်တော်တို့အန်အန်ကြီးကလည်းပညာရှင်တွေဖိတ်မယ်ပညာရေးဝန်ကြီးဌာနကလည်းဖိတ်မယ်ဖိတ်ပြီးတော့မှဒီလိုကြေကြေပြန့်ပြန့်ပေါ့နော်အဲ့မှာလည်းဒီဘက်ဆိုင်ခါလာအတွင်းမှာပဲကျွန်တော်တို့ဒါကိုငင်းခုဆွေးနွေးကြပြီးတော့ကျွန်တော်ကြောက်ကြောက်ဒီနိုင်ဆွေးနွေးပြီးတော့လုပ်လို့ရတယ်ကျွန်တော်ဘက်ကလည်းအကုန်လုံးတော်တူမှရမယ်လို့မဆိုလို့အဲ့ဒါတွေကိုဥပဒေကျွေးလို့ရပါရဲ့သားနဲ့ဒီပညာရေးဝန်ကြီးကသူကဒါကိုသဘောတူပါတယ်ဆိုပြီးတော့သူကဒါကိုယူပြီးတော့မှတွတ်တော်ကိုတင်တယ်တွတ်တော်တင်တဲ့အချိန်မှာကျွန်တော်တို့ကြားရတဲ့ကိစ္စတွေကကျွန်တော်တို့ဒီအဲ့ဒီကျွန်တော်တင်ရတဲ့လူသားပညာရေးဥပဒေပြင်တဲ့ဥပဒေမူကြားရေးပွန်ဆိုင်အဖွဲ့လုံးကတာဝန်ခံရမှာရေးပွန်ဆိုင်သဘောတူညီချက်နဲ့ပြင်တဲ့ဥပဒေမူကြားဖြစ်တဲ့အတွက်သူတို့ကတွတ်တော်မှဒါကိုတာဝန်ခံပြီးတော့တောက်ဝက်ပြအကြောင်းမရှိဘူးအဲ့ဒါကိုဆိုပြန်ပြီးတော့မှဒီရေးပွန်ဆိုင်ရဲ့ခရီးကိုယ်တွေချိုးဖောက်ပြီးတော့ဒီတက်သက်ကတော့ဆရာဆရာမတွေပေါ်မောက်ခါတွေရောခုနကဒီတင်ရတာတွေမှာရုပ်မင်းတန်ကြားတွေမှာရှောက်ပြီးတော့လောက်တာတွေကဒါရီကမဖြစ်တင်ဘူးလေကျွန်တော်တိုင်းပြီးတော့ပြည်သူလူချင်းချင်းခုနဒီပညာရေးဥပဒေနဲ့ပတ်သက်လို့လူတိုင်းကတိတ်နားတယ်ကဟုတ်အဲ့ဒါတွေကိုခုနဒီဘလို့အလားတဲ့ပြဿနာရောအချင်းချင်းပြည်သူချင်းတွေးကြည့်အောင်လုပ်လို့ဖြစ်နေတယ်ဆရာဆရာနဲ့ကျောင်းသားတွေပြန်ပြန်တက်ပြီးလို့ဖြစ်တယ်ဒါကုန်းတက်လို့ပေါ်မောက်ခါကျုပ်ကိုကျောင်းသားတွေပြန်တော့မှန်ပြေးခါကြီးချဖြစ်လာတယ်ပေါ့နော်ဒါရီကမဖြစ်တင်ဘူးကျောင်းတိုင်းမှာခုချင်းမှာမျိုးသားပြန်တဲ့ဆက်နေယူတိဆောက်နေရရှိမှာမျိုးသားချင်းတွေးကြည့်အောင်လုပ်တဲ့ပြဿနာရောအစိုးရနဲ့ချက်တော်ပါလေဒါမလုပ်သင့်ဘူးဒါရီကိုကျွန်တော်အမြန်ဆုံးခုနလေးပေါ်ဆိုင်ဖွဲ့ရတာ
ဟုတ်ကဲ့ကျွန်တော်15စက္ကန့်လောက်ပဲချိန်ရပါရယ်ကုစု
တာချိန်နေနိုင်ဖြစ်လာပြီဒါမျိုးတွေမဖြစ်အောင်ကျွန်တော်တို့ကခုနလေးပေါ်ဆိုင်ဖွဲ့ရတာဘလို့လားတဲ့ပြဿနာတွေကိုပူပေါင်းပြီးတော့ဆက်ဆက်မပြတ်ခြေတွေ့ဆွေးနွေးပြီးတော့ညီငယ်ချေချာဖို့တက်ဖို့အောင်မြင်တဲ့ရတဲ့ဒီကူအောင်ကြဖို့နေနဲ့သဘောတူကြတယ်။
ကျွန်တော်တို့ကူတိုင်းလေးလည်းစီစဉ်ပါတခြားဒီចောင်းသားခေါင်းဆောင်တွေကိုဖုန်းခေါ်ဖို့တော်လေးအခက်အခဲဖြစ်နေပါတယ်။ចောင်းသားခေါင်းဆောင်တော်များများလည်းတင်းရှောင်ထွက်ပြေးနေရတာတချို့ဆိုဖမ်းခံနေရတဲ့အခြေအနေလည်းကျွန်တော်တို့ကြားနေရပါတယ်။ဒီလေးလိုက်ဒိုင်းလေးလိုက်စီစဉ်တော့ဒီမှာပဲကျွန်တော်တို့ဂျန်နာခွင့်ပြပါခင်ဗျာ။
ကိုဒါညူအစီအစဉ်ထုတ်လွှင့်ခဲ့တဲ့ဒါရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြရတာပါဒါရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုစနေနေ့အင်္ဂါညတိုင်းမှာပုံမှန်ထုတ်လွှင့်ပေးပါရစေ VOA ကနေထုတ်လွှင့်ပေးနေတဲ့တခြားသတင်းပတ်စင်ကဏ္ဍတွေနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေတပတ်စာရေဒီယိုအစီအစဉ်အစအဆုံးနဲ့အတူနေ့စဉ် TV သတင်းလွှာသတင်းပတ်စင်မဂ္ဂဇင်းနဲ့နေ့လိုက်ထူးခြားတဲ့ဗီဒီယိုသတင်းတို့တွေကိုဒီကျမတို့ရဲ့ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလာရောက်ဖတ်ရှုကြည့်ရှုနားဆင်နိုင်ကြပါရစေ။ VOA American တန်ရဲ့တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ VOA American တန်ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေအဆုံးမသတ်ခင်မှာလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုလည်းမိတ်ဆက်ပေးပါရစေရှင်။
ပညာရေးဥပဒေကိုပြင်ဆင်ပေးဖို့တောင်းဆိုခဲ့ကြတဲ့ရန်ကုန်မြို့ကဆန္ဒပြပွဲကိုနှိမ်နင်းတဲ့အပေါ်စုံစမ်းစစ်ဆေးဖို့အစိုးရကကော်မရှင်တရက်ဖွဲ့စည်းလိုက်ပါတယ်။အဲ့ဒီကော်မရှင်ကနေအဖြစ်မှန်ကိုဖော်ထုတ်ပေးနိုင်ပါမလား။တာဝန်ရှိသူတွေကိုတကယ်ပဲအရေးယူနိုင်ပါမလားဆိုတာ VOA ရဲ့အင်္ဂါနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။VOA ရဲ့ဖုန်းနံပါတ်က1-239-382-5554 email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
ဒီအမေရိကန်တန်ရဲ့တိုက်ရိုက်လေလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ပုံမှန်ထုတ်လွှင့်ပေးနေပါတယ်။တိုက်ရိုက်လေလိုင်းဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါစီရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်၃ကြိမ်လုံးရဲ့နောက်ဆုံးထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုအတန်နှင်းကြိမ်ပြပချင်းတယ်လီဖုန်း mobile apps ကနေပြီးတော့လည်းနားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ VOA ကိုဒီစာရိုက်ကနေဆက်သွယ်လို့ရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့တယ်လီဖုန်းနဲ့ဆက်သွယ်လို့ရင်တော့ဖုန်းနံပါတ်2923822555ကိုခေါ်ဆိုနိုင်ပါတယ်ရှင် VOA American တန်ရဲ့တနင်္ဂနွေနေ့မနေ့ပိုင်းအတန်လွင့်အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်အခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာပါတနင်္ဂနွေနေ့ညနေပိုင်းမှာတော့ဒီမိုကရေစီရဲ့ဆွေးနွေးခန်းနဲ့မြန်မာပြည်ကပေးစာဥစည်းသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်စတဲ့ကန်တာတွေကိုနှာစင်ကြားရမှာဖြစ်ပါတယ်ရှင်အခုတနင်္ဂနွေနေ့မနေ့ဖက်စီစဉ်အဆုံးမတက်ခင်မှာတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ကြီးညာပေးပါအောင်မရှင
်မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်တရုတ်နိုင်ငံဘက်ထဲဘုံကျတယ်ဆိုတာဟာကိုကန့်လက်နက်ကင်တွေကနားလည်မှုလွဲအောင်ဖန်တီးဖို့တရုတ်နိုင်ငံနဲ့ပြစ်လိုက်တာဖြစ်နိုင်တယ်လို့မြန်မာဆွေရကတုံ့ပြန်ပြောဆိုပါတယ်မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်တရုတ်နိုင်ငံသားတွေတည်ဆုံခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့အမြန်ဆုံးအလေးနက်ထားတာဝန်ဆောင်ရွက်ပေးဖို့မြန်မာနိုင်ငံဆိုင်ရာတရုတ်တမ္မတ်ကြီးကစနေနေ့မှာတောင်းဆိုလိုက်ပြီးတဲ့နောက်မြန်မာအစိုးရဘက်ကတုံ့ပြန်ချက်စနေနေ့မှာပဲထွက်လာတာပါမြန်မာစစ်တပ်အနေနဲ့သူတို့ရဲ့လေကြောင်းစစ်စင်ရေးနဲ့ပတ်သက်ပြီးတရုတ်စစ်တပ်ကိုအပြည့်အဝအသိပေးကြောင်းကြားခဲ့ပြီးတော့အဲ့ဒီလိုအသိပေးခဲ့တဲ့အတိုင်းအတိအကျလှုံ့ဆော်ခဲ့တယ်လို့မြန်မာသမ္မတရုံးညွှန်ကြားရေးမှူးတူဖြစ်သူဦးစောထေးကပြောတာကိုမတ်လ14ရက်စနေနေ့ရက်စွဲနဲ့ Writer သတင်းတပုတ်မှာဖော်ပြထားပါတယ်မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုပြစ်မှတ်အားလုံးဟာမြန်မာပိုင်နဲ့ထဲမှာပဲဖြစ်တယ်လို့လည်းဦးစောထေးကပြောပါတယ်တရုတ်ဘက်ကဘုံကြတယ်ဆိုတာဟာမြန်မာစစ်တပ်နဲ့တိုက်နေသူတွေကတရုတ်နဲ့မြန်မာကြားနားလည်မှုလွဲအောင်ရည်ရွယ်ချက်နဲ့ဖန်တီးတာဖြစ်နိုင်ပြီးတရုတ်တန်တမန်တွေကိုဆင့်ခေါ်ပြီးတော့ရှင်းပြဖို့စီစဉ်ထားတယ်လို့ဦးစော်ထေးကပြောတာကို Writer သတင်းမှာတိုက်ရိုက်ကိုးကားဖော်ပြထားပါတယ်။ဆော်ဒီအာရေဗျနိုင်ငံကရီယတ်၊ဂျဒါနဲ့ဒါရန်မြို့တွေမှာလူညုံရေးစိုးရိမ်ချက်တွေတိုးလာတာကြောင့်ကောင်စစ်လုပ်ငန်းတွေကိုရီယတ်မှာရှိတဲ့အမေရိကန်တန်ယုံကတနင်္ဂနွေနဲ့တနင်္လာနေ့တွေမှာရန်နာထားလိုက်ပါတယ်။မလ15ရက်နဲ့16ရက်နေ့တွေမှာတယ်လီဖုန်းလိုင်းတွေဖွင့်ထားမှာမဟုတ်ဘူးလို့တန်ယုံရဲ့စနေနေ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဆော်ဒီအာရေဗျနိုင်ငံစီအရေးကြီးတဲ့ခီးစဉ်တွေကိုဖျက်သိမ်းဖို့နဲ့အဲ့ဒီနိုင်ငံကိုဖျက်သွားချိန်မှာအထူးသတိထားကြဖို့အမေရိကန်နိုင်ငံသားတွေကိုတန်ယုံကသတိပေးထားပါတယ်။ဘာကြောင့်အခုလို့အထူးသတိထားခိုင်းတာလဲဆိုတော့ကတော့တန်ယုံထုတ်ပြန်ချက်မှာအတိအကျပြောမထားပါဘူး။ဒေမတ်နိုင်ငံကိုပင်ဟေဂင်မြို့တော်မှာတနတ်သမားတို့ဦးဝင်ပစ်လို့လူတို့ဦးတည်ဆုံးခဲ့ရတာတလကြာပြီးတဲ့နောက်ဆွီဒင်ကာတွန်းဆရာလာစ်ဗစ်ဆာလောလောဆောပြောဆိုခွင့်ဆိုင်ရာစုတစုကိုလက်ခံရယူဖို့ကိုပင်ဟေဂင်မြို့တော်စီထပ်သွားပါတယ်။တမန်တော်မိုဟာမက်ကိုခွေးကောင်းမုံတက်ပြီး2009ခုနှစ်တုန်းကအကတွန်းဆွဲခဲ့တဲ့ဗစ်ဆာအဲ့ဒီအချိန်ကလေးကအသက်အန္တရာယ်ချင်းချောက်တာတွေနဲ့ရင်ဆိုင်နေခဲ့ရတာပါ။ဒိမတ်စာနေစင်းတို့လက်ခွင့်အဖွဲ့ကသူ့ကိုစုချီးမြှင့်တာပါ။ဖေဖော်ဝါရီလ14ရက်နေ့ကဗစ်စကားပြောမဲ့ပွဲတစ်ခုကိုအိုမာအယ်ဟူစိန်ကဝင်ပစ်လို့လူတအူးတေဆုံးပြီးရက်တပ်ဖွဲ့ဝင်3ဦးဒဏ်ရာရခဲ့ပါတယ်။ပြည်ထနိုင်ငံလန်ဒန်မြို့တော်ကဝက်စ်မင်စတာနန်းတော်မျက်နှာချင်းဆိုင်မှာထားရှိတဲ့အိန္ဒိယနိုင်ငံရဲ့လွတ်လပ်ရေးပါခင်ကြီးမဟာတမဂန္ဒီရဲ့ရုပ်ထုကိုစနေနေ့ကအခမ်းအနားနဲ့ဖွင့်လိုက်ပါတယ်။ပါလီမန်ရေပြမှာကျင်းပတဲ့ဖွင့်ပွဲအခမ်းအနားကိုဂန္ဒီကြီးရဲ့မြေဖြစ်သူရှရီဂိုဘာခရစ္စနာဂန္ဒီအပါအဝင်ရာပေါင်းများစွာသောထူးဧည့်သည်တော်တွေတက်ရောက်ကြပါတယ်။ဗြိတိသျှလောက်ကနေလွတ်လပ်ရေးရဖို့တပွားလုံးပေးပြီးလှုပ်ဆောင်ခဲ့တဲ့သူ့အဖိုးဖြစ်သူရဲ့ရုပ်ထုကိုပြည်ထောင်နိုင်ငံမှာအခုလိုထားရှိလိုက်တာမယုံနိုင်စရာပါပဲလို့မြေဂန္ဒီကပြောပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီသရီလင်္ကာနိုင်ငံဂျက်ဖနာမျိုးစီသွားတဲ့တမိုင်းဝင်ခီးစဉ်တစ်ခုအတွင်းကန့်ကွက်ဆန္ဒပြတာတွေနဲ့ကြုံရပါတယ်။ဒီလင်္ကာနိုင်ငံရဲ့25နှစ်ကြာပြည်တွင်းစစ်ပွဲအတွင်းပျောက်ဆုံးသွားခဲ့သူရဲ့မိသားစုတွေကကန့်ကွက်ဆန္ဒပြတာပါခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းကြီးညာပေးသွားခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဒါရက်စမစ်ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။တနင်္ဂနွေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 19 25တို့ကနေဖန်ယူနိုင်ကြပါတယ်။VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.